ပြောင်းသွားခဲ့တဲ့ခမည်းတော်ကြီးဦးကျော်ရွှေနဲ့တကွာအလုံးသောဝိနည်းရတွေကိုအမြတ်တမ်းပေးဝေခြင်းမိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုကံစေတနာဟာနိဗ္ဗာန်ရောက်ချောင်းထောက်ပံ့ဖြစ်ပါစေဆိုပြီးရည်စဲချခြင်းဒီကိစ္စနှစ်ရပ်ကိုမဆောင်ရွက်မီမှာဘုန်းကြီးရတရားစကားနေ့နေ့ဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2554ခုနှစ်ကောဇာတက်ရက်1382ခုနှစ်ပထမဝါဆိုလာပြီကျော်9ရက်ခရင်နဲ့2010ပြည့်နှစ်ဇူလိုင်လ3ရက်စနေနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုင်မှာတရင်သုံးနေထိုင်တဲ့တန်ဃာတော်180ကျော်တို့ရဲ့ထံမှောက်မှာလာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကရွာတေကြီးဇေရန်ရဲ့မှာနေထိုင်ကြတဲ့မြတ်ဆက်ကြအကြောင်းတိုင်မှာရှိတဲ့မိဘမေတ္တာပညာမြူတီကျောင်းတာရကကြီးဥဒတီကျောင်းတာရကမကြီးတော်ကျင်စေတမီကျောင်းတာရီကမှာတော်ညွန့်ညွန့်ဆန်းနဲ့မောင်နှမများကတန်ဃာတော်ရှင်မြတ်တို့အားမနေညံ့နေရဆေးပစ္စည်းဖြစ်နေဖြော်ရည်များလှူဒန်းခြင်းယနေ့မနန်နဲ့မှာလည်းပဲအာယုံစွမ်းဖြစ်နေခေါက်ဆွဲကြော်စွမ်းများဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြရတယ်။မန္တလေးမြို့နန်းရှိမှာနေထိုင်ကြတဲ့အောင်ရတနာကျောင်းတာရီကမှာဤဒေါ်တင်အောင်မောင်ဖြစ်သူဦးအောင်သိန်းဒေါ်လာလညင်အောင်ရတနာစင်ရွှေရတနာရောင်းဝယ်ရမိသားစုတို့ကယနေ့အခါမှာတန်ဃာတော်ရှင်မြတ်ပေါင်းအားမွန်မြတ်လာစွာသောခဲဝယ်ဘောဇဉ်ဆွမ်းများဆက်ကပ်လှူဒန်းခြင်းသို့တဲ့ကုသိုလ်ကောင်းမှုကြွားရောက်လာတဲ့ဓမ္မမိတ်ဆွေများဆွေမျိုးများကိုကြွေးမွေးအပ်ခံခြင်းသို့တဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြခြင်းနောက်ပြီးတော့ဇဂိုင်းမြို့ညဆက်ကြစေရဲ့ဝင်းမှာနေထိုင်တဲ့မေတော်ဤတော်ပုံညဝတီနဲ့သာတမီမြေမြင့်များကလည်းပဲတိတကူအာယုဒါနာဆေးယုံတော်အတွက်ဆေးပရိသတ်ပင်ဖြစ်နေနဝကမ္မ၃သိန်းချက်စကိုင်းမြို့ဒုက္ခကာရီနာယေကူညီမှုအသင်းအတွက်နဝကမ္မ၂သိန်းချက်မြတ်ဆက်ကြအကြောင်းတိုင်မှာလိုအပ်နေတဲ့မိဇက်အတွက်နဝကမ္မ23သိန်းချက်လှူဒန်းခြင်းတိလရှင်ဆရာလေး12ပါးတို့အားတပါးလင်9000ချက်စီအပြင်နဝကမ္မ6000ချက်လှူဒန်းခြင်းမြတ်စွာဘုရားတန်ဃာတော်များအတွက်ငွေထီးသုံးလက်တခါကြီးဥမောင်ကြီးနဲ့သာသမီများကမာတင်တင်ငန်းထွေးစုံ6စုံနဲ့ဘွားပုံညဝတီနဲ့သာသမီမြေမြင်များကနဝကံမှ6000ကျက်လှူဒန်းခြင်းမန္တလေးမြို့ကိုယ်ကျူတိုက်ဆရာတော်အားမာတင်တင်ငန်းထွေးစုံတစုံနဲ့နဝကံမှ2000ကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုကျန်ရတဲ့ဘွားပုံညဝတီနဲ့သာသမီမြေမြင်များကပြုလုပ်ကြတယ်ကုသိုလ်ကောင်းမှုပြုပတ်များဖြင့်တဲ့ဥပါလွန်ဒေါ်ငွေလမိသားစုကတရားတော်ကိုပူဇော်သည့်အနေဖြင့်နဝကမ္မ2000ကျပ်ကိုသူဝေမခင်ဆံဝင်မိသားစုကနဝကမ္မ9000ကျပ်အမရဗုဒ္ဓမြို့နန်းတော်ရာရက်မှနေထိုင်တဲ့ဥတန်စုဒေါ်ဒေစီညူတမိမတန်တာအောင်မတနှင်းဝေမညူညူတင်မိသားစုတို့ကနဝကမ္မ2000ကျပ်ကိုဟန်မြင့်မခင်နှင်းသက်တမိနှင်းနန္ဒာမြင့်မိသားစုကနဝကမ္မ2000ကျပ်ဆိုပြီးတရားတော်ကိုပူဇော်သည့်အနေဖြင့်စုပေါင်းပြီးတော့လှူဒန်းကြရတယ်ပေါ့အဲ့တော့ယနေ့ဘုန်းကြီးကဓမ္မကထာနဲ့ဆက်ပြီးတော့တရားစကားနဲ့ဆက်ပြီးတော့ဘာတရားကိုဟောကြားပေးမလဲဆိုတော့တန်ဝေကဓမ္မလင်္ကာတရားတော်လို့ဒီလိုပဲကောင်းစီတက်လိုက်ပါမယ်တံဝေကဓမ္မလင်္ကာတရားဆိုတာအချားမဟုတ်ပါဘူး။ဘုန်းကြီးတို့တောင်မြို့မဟာကဏ္ဍဝန်ဆရာတော်ဘုရားကြီးအရှင်ဇနကဘိဝန္တမဟာထေရပြန်တော်မူကာနီးမှာရေးဆက်တည်ကုန်းသွားတယ်လို့ယူဆရတဲ့တံဝေကဓမ္မလင်္ကာတရားကိုဟောကြားပေးပါမယ်။အဲ့တော့ဒီဓမ္မတံဝေကလင်္ကာတွေကိုဆရာတော်ဘုရားကြီးက1260ပြည့်မှာမွေးဖွားတော်မူခဲ့တယ်1339ခုနှစ်တော်လာပြီကျော်2ရက်နေ့မှာပြန်လည်တော်မူခဲ့ပြန်လည်တော်မူတဲ့အချိန်မှာဆရာတော်ဘုရားကြီးရဲ့ဇပွဲတွေဂရင်တွေရှင်းလင်းတဲ့အခါမှာဒီဓမ္မတံဝေကလင်္ကာစာရွက်လေးထွက်လာခဲ့ပါတယ်အဲ့တော့ယူဆရတာကတော့ပြန်တော်မူကာနီ1ရက်2ရက်အလိုမှာတံဝေကစိတ်တွေဖြစ်ပြီးတော့ရေးသားသွားတယ်လို့ဒီလိုပဲယူဆရပါတယ်အဲ့တော့ဆရာတော်ဘုရားကြီးရဲ့စိတ်ဓာတ်ဟာဘလို့စိတ်နေစိတ်ထားရှိတယ်လို့မေးလို့ရှိရင်ဘုန်းကြီးတို့ပြောလေပြောထားရှိတယ်ဩဝါဒလေးတစ်ခုရှိတယ် အသက်ရှင်တော့တော့အနာမယူခြင်းဘူးတဲ့သေပြီးတော့မှပဲအနာယူမယ်ဆိုတဲ့ဒီခံယူချက်လေးဆရာတော်ကြီးကရှိခဲ့တယ်အဲ့တော့ဆရာဝန်တွေကကျမ်းမာရေးမကောင်းလို့အနာယူပါဖျားဒါမျိုးတွေလျှောက်ကြတယ်ပေါ့ဒါပေမဲ့ဆရာတော်ဘုရားကြီးရဲ့ခံယူချက်ကအသက်ရှင်တော့အနာမယူခြင်းမဟုတ်တဲ့သာသနာနဲ့လောကအကျိုးကိုတက်နိုင်တယ်မြတ်သူဆောင်ရွက်သွားခြင်းလေအဲ့အနာယူမယ်ဆိုရင်လည်းပဲသေပြီးမှအနာယူတော့မယ်တဲ့ဒီခံယူချက်ရှိတဲ့အတိုင်းပဲ1339ခုနှစ်နေတော်လာပြီကျော်2ရက်နေ့4နာရီခွဲမှာပြန်တော်မူခဲ့ပါတယ်ပြန်တော်မူမီမှာဘုန်းကြီးတို့12နာရီခွဲကနေပြီးတော့တစ်ချက်ခွဲလောက်ထိမပြည့်ပြတ်သေးတဲ့သုတ်ပါထေရဘာသာတိကာဆိုတဲ့နာမည်နဲ့2ရက်လောက်ကျန်းစာရေးသားရင်းနဲ့စာပေပို့ချသွားတယ်အဲ့တော့ချုပ်လိုက်လို့ရှိရင်နေတော်လာပြီကျော်2ရက်နေ့မှာနေ့လယ်မှာစာဝါတဝါပို့ချပြီးတော့အနာယူရင်းနဲ့4နာရီခွဲမှာပြန်တော်မူသွားတယ်ဒါကြောင့်ဆရာတော်ဘုရားကြီးရဲ့အသက်ရှင်တော့အနာမယူခြင်းဘူးသေပြီးတော့မှပဲအနာယူမယ်ဒါမျိုးခံယူချက်နဲ့အညီလှုပ်ဆောင်သွားခဲ့ပါတယ်အဲ့ဒီနေ့စာချပြီးတဲ့အခါမှာလည်းပဲဗာမိတ်တော်မူလေးတယ်ဆိုတော့အဲ့ဒီ2ဒေါ်လာပြီကျော်နှစ်ရည်ပြန်တော်မူကာနည်းအချိန်လေးမှာစာဝါပြီးတဲ့အခါမှာမနှက်ဖန်အသက်မသေးသေးရင်ဆက်ပြီးတော့ပို့ချမယ်ဒါမျိုးလေးမိန့်ကြားတော်မူခဲ့တယ်အဲ့တော့ဘုန်းကြီးတို့ရဲ့ဆရာတော်ဘုရားကြီးကပါလဲဆိုတော့တပည့်တွေကိုဘုန်းကြီးတို့ဒေသနာဟာရနှစ်တိနီးဓမ္မစရိယနီးနဲ့ကြည့်လို့ရှိရင်တပည့်တွေကိုမင်းတို့လည်းပဲဘဝမှာဇိမ်ခံပြီးတော့မနေကြနဲ့အသက်ရှင်နေတာဟာအလုံးလုံးဖို့အတွက်အသက်ရှင်နေတာအဲ့တော့အလုံးလုံးဖို့အတွက်အသက်ရှင်နေတာဆိုတော့အသက်ရှင်နေမြအလုံးလုံးရမှာပဲကိုတက်နိုင်နေမြသာသနာကျိုးလောကကျိုးကိုဆောင်ရွက်ရမယ်လို့ဗဇက်ကလည်းပဲထုတ်ဖို့ပြောတယ်ကိုယ်တိုင်လည်းပဲကျင့်သုံးသွားတော့ယထာဝါရီတထာကာရီဆိုတဲ့ဒီသဘောမျိုးပေါ့ဒီဂုံနေနဲ့ပြည့်စုံခဲ့တယ်။အဲ့ဒီဆရာတော်ဘုရားကြီးပြန်တော်မူတဲ့အခါမှာတပည့်တွေကဇပွဲတွေကလထိုင်းတွေဂရင်တွေစသည်ဖြင့်တုတ်တင်ရှင်းလင်းတဲ့အခါကျမှခုဘုန်းကြီးဟောကြားမဲ့တန်ဝေကဓမ္မလင်္ကာစာရွက်လေးဟာလရေမူလေးနဲ့ထွက်လာခဲ့ပါတယ်။ဘယ်သူမှမပြောရသေးဘူး။အဲ့တော့အာလုံမှန်းဆရတာတော့ပြန်တော်မမူမီမှာတရက်နှစ်ရက်လိုမှာရေးသားသွားတော်မူခဲ့တယ်လို့ဒီလိုပဲကောက်ချက်ချလို့ရတယ်ပေါ့ဘုန်းကြီးကအဲ့ဒီတန်ဝေကဓမ္မလင်္ကာလေးနဲ့ယနေ့ခမီးတော်ကြီးရဲ့ရက်လယ်မှာအလုံးသောဓမ္မမိတ်ဆွေတွေကိုတရားစကားလေးနည်းနည်းဟောကြားပေးပါမယ်။ကဲအလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်ပေါ့နော်။ကဲလိုက်ဆိုငါတို့နေရာဤကပါတဏအုပ်စုသည်ငါတို့နေရာဤကပါတဏှာအုပ်စိုးသည်တဏှာစေယမနေတာဖွေရှားဆရသည်တဏှာစေယမနေတာဖွေရှားဆရသည်ဇာတိဥစ္စာချစ်သူပါစွန့်ပွားသွားရမည်ญาติဥစ္စာချစ်သူပါစွန့်ပွားသွားရမည်တကယ်အရေးတကယ်ဘေးဘယ်သွေးဘယ်သားမကယ်သည်တကယ်အရေးတကယ်ပေပေသွေးပေသားမကယ်ပြီငါနှင့်ရွယ်တူငါအောက်လူကြည်သူသေးကြများလာပြီငါနှင့်ရွယ်တူငါအောက်လူကြည်သူသေးကြများလာပြီခဏမစဲဩစမြေကိုလဲတေဘက်နီးခဲ့ပြီခဏမစဲဩစမြေကိုလဲတေဘက်နီးခဲ့ပြီစရာမီတောင်ကိုထီလောင်တေအောင်မြိုက်တော့သည်စရာမီတောင် โกธีลาเตอောင်ไม้ดอดีมะเตยะเกนตวาลันสินจูตินเปลี่ยนเถ่นดีมะเตยะเกนตวาลันสินจูตินเปลี่ยนเถ่นดีทานะทีลาภาวนาลันตาถွင်เล่หมีทานะทีลาภาวนาลันตาถွင်เล่หมีมะเกณฑ์ยินจีอเมญสีขยีถั่วด่อหมีမကင်ရင်ကြီးအမြန်စီခရီးထွက်တော့မီအဲ့ဒီလင်္ကာဆယ်ပုဒ်ကိုဆရာတော်ဘုရားကြီးကပြန်တော်မူကနီးမှာရေးသားပြီးတော့အံဆွဲထဲမှာထည့်သွားတယ်။ဒါကိုနောက်ပိုင်းမှာပုံနှိပ်ထုတ်ဝေလိုက်လို့တနိုင်ငံလုံးပြန့်နှံ့သွားတယ်ပေါ့။အဲ့တော့ဘုန်းကြီးတို့ခမီးတော်ကြီးလည်းပဲဘုန်းကြီးတို့ရွာကပြန်ရောက်တာကပထမဝါဆိုလာဇန်14ရက်နေ့အဲ့ဒီညမှာပဲကျမ်းမာရေးတိတ်မကောင်းတော့အရေးပေါ်မှာဆရာဝန်ကြီးခေါ်ရမှာဆိုလို့ဆေးရုံမှာတင်လိုက်တယ်ပေါ့အဲ့တော့14ရက်နေ့ဖိညမှာဆေးရုံတင်လိုက်တယ်15ရက်တရက်အဲ့တော့လာပြီးကျော်2ရက်နေ့တစ်ချက်ထိုးမှာဘဝတစ်ပါးသူကူပြောင်းသွားခဲ့တယ်တဘဝအတွက်ငြိမ်သွားခဲ့တယ်ပေါ့အဲ့တော့မဖို့နိဗ္ဗာန်မရသေးဘူးယန္နာမဖြစ်သေးဘူးဆိုရင်တန်တရာကြီးဟာဆက်ပြီးတော့သွားရအောင်ပါပါဘုန်းကြီးတို့လူတယောက်မွေးဖွားလာတယ်သေဆုံးသွားတယ်ဘာမှဆန်းတဲ့အရာမဟုတ်ပါဘူးတက်ရှိတက်မဲ့ဟာရာတွေဟာဖြစ်ပြီးရင်ပြတ်တယ်ဒါလည်းပဲဘာမှထူဆန်းတဲ့အရာဝတ္ထုတော့မဟုတ်ပါဘူးအဲ့တော့ဘုန်းကြီးတို့မွေးဖွားလာတယ်သေသွားတယ်ဖြစ်လာတယ်ပြတ်သွားတယ်ဒါတွေဟာမထူဆန်းပေမဲ့ကြားထဲမှာမွေးခြင်းမှတ်တိုင်နဲ့သေခြင်းမှတ်တိုင်ကြားမှာတန်ဖိုးရှိတဲ့လူသားတယောက်ဖြစ်ဖို့တော့လိုအပ်ပါတယ်အဲ့တော့တန်ဖိုးရှိတဲ့လူသားတယောက်ဖြစ်ဖို့တတ်မှတ်တာဟာဘာနဲ့တတ်မှတ်မလဲဒါလေးမေးเสียရှိတယ်ပေါ့ယာဓုအာနာကြီးတာနဲ့တတ်မှတ်မလားယာဓုအာနာရှိလို့ချင်းတန်ဖိုးရှိတဲ့လူတယောက်ဖြစ်မလားဒါလည်းမဟုတ်သေးပါဘူးပစ္စည်းဥစ္စာတွေတိုက်တွေကားတွေနဲ့ဇနီးတွေခင်ပွန်းတွေသားသမီးတွေနဲ့ပြည်စုံနေတယ်ဒါလည်းပဲတန်ဖိုးရှိတဲ့လူသားတယောက်ဖြစ်ပြီလားဒါလည်းပဲမဖြစ်သေးပါဘူးမြတ်စွာဘုရားရှင်ရဲ့အလိုကြာလည်းမဟုတ်ဘူးတဘာဝလည်းမဟုတ်ပါဘူးနောက်ပြီးတော့တခါဘွဲ့ဒီဂရီတွေမိုးထီအောင်မြင်တယ်လူတွေဆိုလို့ရှိရင်လည်းပဲမဟာဘွဲ့တွေနောက်ပြီးတော့ဒေါက်တာဘွဲ့တွေပါရဂုဘွဲ့တွေရတယ်တန်ဃာတော်ရှင်မြတ်တွေလည်းပဲဓမ္မစရိယသာမဏေကျော်အဘိဝန္တတိပိတကတရဘွဲ့တွေရတယ်ဒါလောက်နဲ့တန်ဖိုးရှိတဲ့လူသားတယောက်တန်ဖိုးရှိတဲ့လူသားတန်ဖိုးရှိတဲ့ယဟန်တော်တန်ဖိုးရှိတဲ့တန်ဖိုးမြင့်တဲ့ရှင်ဘုန်းကြီးတို့ပုဂ္ဂိုလ်ဖြစ်ပြီလားဆိုတော့ဒါလည်းပဲမဟုတ်သေးပါဘူးအဲ့တော့တန်ဖိုးရှိတဲ့လူသားတယောက်အဖြစ်သတ်မှတ်ဖို့ရာအတွက်မွေးခြင်းမှတ်တိုင်နဲ့မွေးဖွားခြင်းမှတ်တိုင်ကြားနဲ့သေခြင်းမှတ်တိုင်ကြားမှာလောကနဲ့သာသနာကျိုးကိုဘလောက်ဆောင်ရွက်ပြီးပြီလဲဒီမှတ်တိုင်လေးနဲ့တန်ဖိုးရှိမရှိတိုင်ချဲ့ရပါတယ်။ဒါကြောင့်ဘုန်းကြီးတို့ခမည်းတော်ကြီးရဲ့တန်ဖိုးကိုပြန်ပြီးတော့မွေးဖွားခြင်းမှတ်တိုင်နဲ့သေဆုံးခြင်းမှတ်တိုင်ကြားမှာနှစ်ပေါင်း89နှစ်နေပါလောက်ကြာခဲ့တယ်။အဲ့တော့သူ့ရဲ့မှတ်တမ်းသူရဲ့တန်ဖိုးကိုပိုင်းဖြတ်လိုက်လို့ရှိရင်သူဟာခမီးတော်ကြီးကိုကြောင်းပြုတ်ပြီးတော့လူသားတွေဒုက္ခရောက်ခဲ့ကြသလားဒါလည်းပဲစဉ်းစားရတာပဲနောက်ပြီးတော့လူသားတွေအကျိုးဘယ်လောက်ပြုတ်တယ်လဲအဲ့တော့တိုက်ရိုက်ကြီးမပြုတ်နိုင်ပေမဲ့ခမီးတော်ကြီးကိုကြောင်းပြုတ်ပြီးတော့ဘုန်းကြီးတို့လူဘဝရောက်လာရတယ်လူဘဝရောက်ပြီးတော့သာသနာဘုံမှာနေတယ်သာသနာဘုံမှာနေပြီးတော့စာသင်တိုက်တွေတီထောင်တယ်စေတနာထားတယ်တပည့်မျိုးဆက်တွေပညာတော်အောင်လုပ်ပေးတယ်စိတ်ထားကောင်းလေတွေပေါ်အောင်လှုပ်ပေးတယ်။နောက်ပြီးတော့ဒီကြောင်းတိုက်ကထွက်သွားတဲ့ပုဂ္ဂိုလ်ကြီးကပညာတတ်သူတော်ကောင်းဖြစ်ပြီးသာသနာတော်ကြီးကိုဆက်ပြီးတော့ရှေးအောင်လှုပ်မယ်ဆိုရင်ဒါခမီးတော်ကြီးရဲ့ဥပနိတ္တယတတိပေါ့ပဋ္ဌာန်းီးနဲ့ပြောရင်သာဇာတတတိတော့မဟုတ်ဘူးပကတုပနိတ္တယတတိနဲ့ကျေးဇူးပြုလိုက်တဲ့အတွက်လောကသာသနာအထိုက်လျောက်တော့တတောင်တကိုရနေပြီးတော့အလှဆင်နိုင်သွားတယ်တဲ့တန်ဖိုးရှိတဲ့လူအရင်းမြစ်တွေတန်ဃာတော်ရှင်မြတ်တွေပေါ်ထွက်လာတာဒါခမီးတော်ကြီးရဲ့ဥပနိတ္တယတတိကျေးဇူးပဲဒါကြောင့်တန်ဖိုးရှိတဲ့လူသားဖြစ်မဖြစ်ဘူးငွေနဲ့တိုင်းတာလို့မရပါဘူးယာရုအာနာနဲ့တိုင်းတာလို့မရပါဘူးဘွဲ့ဒီဂရီမြန်မာယုံနဲ့တန်ဖိုးရှိတဲ့လူသားတယောက်မဖြစ်ပါဘူးအ ဲ့တော့ဒီပုဂ္ဂိုလ်ကိုကြောင်းပြုပြီးတော့လူသားဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်တိလရှင်ပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်ကိုကြောင်းပြုပြီးတော့သာသနာဘလောက်မြင့်တက်သွားတယ်လေသာသနာတော်ကြီးဘလောက်တန်ရှင်းသွားတယ်လေသာသနာတော်ကြီးဘလောက်ရှည်သွားတယ်လေဒီပုဂ္ဂိုလ်ကိုကြောင်းပြုပြီးတော့ဒုက္ခရောက်နေတဲ့လူသားတွေဘလောက်ချမ်းသာရာရသွားတယ်လေအသိဉာဏ်တွေဘလောက်တိုးပွားသွားတယ်လေလမ်းမရောက်နေတဲ့ပုဂ္ဂိုလ်တွေလမ်းမှန်ဘလောက်ရောက်သွားတယ်လေအဲ့ဒီပေရန်နဲ့တိုင်းတာရပါတယ်အဲ့ဒီစံနဲ့တိုင်းတာမှလူသားတစ်ယောက်ရဲ့တန်ဖိုးဆိုတာဘုန်းကြီးတို့မြင့်တက်လာရပါတယ်ကြောင်းကြီးဆောက်ယုံနေလည်းပဲတန်ဖိုးရှိတဲ့လူသားဖြစ်ခြင်းမှဖြစ်တာကြောင်းဆောက်ပြီးတော့ကိုကြောင်းကိုကြောင်းပြုပြီးတော့သာသနာဘာသာမတိုးတက်ဘူးဆိုရင်ဒါတန်ဖိုးရှိတဲ့လူသားမဖြစ်သေးပါဘူးကိုเจ้าကိုเจ้าပြုတ်ပြီးတော့မျိုးဘာသာသာသနာတိုးတက်တယ်သူတော်ကောင်းစိတ်တက်ရှိတဲ့တန်ခါတော်ရှင်မြတ်တွေပေါ်သွားတယ်ဒါဆိုလို့ရှိရင်တန်ဖိုးရှိတဲ့လူသားဖြစ်သွားတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ခမည်းတော်ကြီးရဲ့ဘဝဆက်เจ้าကိုပြန်ပြီးတော့သုံးသက်ရင်သူ့ကိုเจ้าပြုတ်ပြီးတော့သူဒုက္ခပေးလိုက်လို့ဒုက္ခရောက်သွားတဲ့ပုံကိုယ်တွေမရှိသလောက်ရှားပါလိမ့်မယ်သို့တော့သူ့ကိုเจ้าပြုတ်ပြီးတော့ခုမြတ်ဆက်ကြเจ้าတိုက်ပေါ်ထွန်းလာတယ်မြတ်ဆက်ကြเจ้าတိုက်ပေါ်ထွန်းလာတဲ့အတွက်အမျိုးဘာသာသာသနာအထက်လျောက်စီပင်တိုးပွားသွားတယ်ဆိုတော့ဒါတွေတိုးပွားနေတန်ဖိုးမြင့်တဲ့လူသားတန်ဖိုးရှိတဲ့လူသားဖြစ်လေဆိုတော့ဒါလေးကိုဝမ်းမြောက်ဝမ်းသာဖြစ်ဖို့အားလုံးကိုဘုန်းကြီးကပြောကြားလိုပါတယ်။ဒါကြောင့်ဘုန်းကြီးနဲ့မောင်နှမတော်တဲ့ပုဂ္ဂိုလ်တူတူမှဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းတည်တဲ့အခါမှာငိုမနေပါနဲ့မတည်ခင်မှာတက်နိုင်နေမြတ်ပြုစုပါ။တည်ပြီးတဲ့အခါမှာလည်းပဲဒီလိုအမျိုးဘာသာသာသနာအတွက်အထောက်ပံ့ဖြစ်သွားတယ်လို့ငါတို့လည်းပဲထောက်ပံ့ဖြစ်အောင်ကြိုးစားမယ်ဆိုတဲ့စိတ်ထားနဲ့တက်နိုင်နေကြနေလို့ရှိရင်ဒါတွေကကျေစုဆက်ရရောက်ပါတယ်။ဒါကြောင့်မို့ဘုန်းကြီးကခဏိခမီးတော်ကြီးကွယ်လွန်သွားတဲ့ရက်လယ်နေ့မှာဓမ္မကထာနဲ့ကျေစုဆက်လို့တဲ့အတွက်တောင်မြို့ကန္တောင်ဆရာတော်ဘုရားကြီးရေးသားခဲ့တဲ့တန်ဝေကဓမ္မကထာဆိုတဲ့ဒီတရားလေးကိုဟောကြားပေးပါမယ်။ဒီတရားကိုနာယူပြီးတဲ့အခါမှာလည်းမိမိတို့တန်ဝေကဉာဏ်တွေပွားပြီးတော့ဘာဆက်လုပ်ရမလဲဆိုတာဒါလေးတွေပေါ်လွင်သွားပါလိမ့်မယ်။အဲ့တော့နံပါတ်1နဲ့နံပါတ်2ကငါတို့နေရာဤကဘာတဏှာအုပ်စိုးသည်တဏှာစီယာမနေတာဖွေရှားဆက်ရသည်တဲ့ဒါလေးကိုမြင်အောင်ကြည့်လိုက်ပါဘုန်းကြီးတို့လောကမှာလူတန်းစားမျိုးမျိုးရှိတယ်လူတန်းစားမျိုးမျိုးကိုအကျဉ်းချုပ်လိုက်ရင်ဆင်းရဲတဲ့ပုဂ္ဂိုလ်ချမ်းသာတဲ့ပုဂ္ဂိုလ်ပညာရှိတဲ့ပုဂ္ဂိုလ်ပညာမဲ့တဲ့ပုဂ္ဂိုလ်ယာဓုအာနာကြီးတဲ့ပုဂ္ဂိုလ်ယာဓုအာနာမဲ့တဲ့ပုဂ္ဂိုလ်ပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်ပစ္စည်းဆင်းရဲတဲ့ပုဂ္ဂိုလ်ဒီလိုအုပ်စုတွေရှိလာကြတယ်ရှိလာတဲ့အခါမှာဘုန်းကြီးတို့သိထားရမှာကမိမိတို့ဟာတဏှာရဲ့အခြေလေခံပြီးတော့တဏှာကျွန်နေမဖြစ်စေဘူးဆိုတာဒီကြီးမှန်းချက်ပန်းတိုင်းရှိရပါမယ်ဘုန်းကြီးတို့နိဗ္ဗာန်ဆိုတာပါဠိလိုနိဗ္ဗာန်ဒါကိုပုတ်ဖြတ်လို့ရှိရင်တန်တီသဘောနဲ့ပြောရင်និဝါဏဝါဏဆိုတာတဏှာនិဆိုတာမရှိတဲ့နေရာနိဗ္ဗာန်ဆိုတာတဏှာမရှိတဲ့နေရာကိုနိဗ္ဗာန်လို့ခေါ်ရပါတယ်အဲ့တော့မိမိတို့ကတဏှာအုပ်စိုးတဲ့ကာမဘုံထဲမှာနေရတယ်။အဲ့တော့တက်နေတဲ့မြတဏှာကိုတွန်းလှန်နိုင်မှတဏှာပါသွားပါမယ်။တဏှာကုန်တဲ့နေ့ဒီနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့နေ့ဖြစ်ပါမယ်။ဒါကြောင့်မို့ကာမဘုံမှာနေတော့တဏှာကအုပ်ချုပ်ပါတယ်။အဲ့တော့ယာဓုအာနာရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲမိမိတို့တဏှာအုပ်ချုပ်မခံရအောင်တက်နေတဲ့မြကြိုးစားရပါတယ်။ပစ္စည်းရှိတဲ့ပုဂ္ဂိုလ်၊ပညာတတ်တဲ့ပုဂ္ဂိုလ်၊ချမ်းသာတဲ့ပုဂ္ဂိုလ်အလုံးပေါ်လူမျိုးမရွေးပေါ့။တဏှာရဲ့နေပေရလွတ်အောင်တက်နိုင်နေမြကြိုးစားရတယ်တဲ့ဒါမှတဏှာကုန်တဲ့နိဗ္ဗာန်ကိုမြန်မြန်မျက်မှောက်ပြုနိုင်မှာပါဒါကိုသတိပေးတဲ့သဘောလေးတွေပါအဲ့တော့ခေါင်းကြီးတို့တဏှာကိုတွန်းလှန်နိုင်ရမယ်ဆိုတော့တဏှာဟာလူတိုင်းကိုတော့မအုပ်ချုပ်နိုင်ပါဘူးတချို့ပုဂ္ဂိုလ်တွေကြတော့တဏှာကလွှမ်းမိုးအုပ်ချုပ်နေတယ်တချို့ပုဂ္ဂိုလ်တွေကြတဏှာကသိပ်ပြီးတော့မအုပ်ချုပ်နိုင်ဘူးသူ့နေပေမှာတော့နေတယ်သို့တော့တဏှာရဲ့လွှမ်းမိုးမှုကိုတော့မခံရဘူးဒီလိုပုဂ္ဂိုလ်နှမျိုးနှစားရှိသွားနိုင်တယ်ဥပမာအပြင်အာနာရှိတဲ့ပုဂ္ဂိုလ်ထားပါတော့အာနာရှိတဲ့ပုဂ္ဂိုလ်ဟာသူအာနာရတာကိုကြောင်းပြုပြီးတော့ရက်ရွာမှာအာနာရတယ်မြို့နယ်မှာအာနာရတယ်တနိုင်ငံလုံးမှာအာနာရတယ်ဆိုပါစို့ဒီအာနာကိုကြောင်းပြုပြီးတော့တိုင်းသူပြည်သားတွေကိုငါဘယ်လိုချမ်းသာအောင်လုပ်ပေးရမလဲတိုင်းသူပြည်သားတွေဉာဏ်ဖြင့်နေတဲ့ပညာအောက်တန်းကျနေတဲ့ပညာဒီလိုပညာဉာဏ်ဖြင့်နေတာကိုငါပညာမြင့်လာအောင်ဘယ်လိုမြင့်တင်ပေးရမလဲငါအာနာရှိတုံးမှာငါတိုင်းသူပြည်သားတွေကိုငါချမ်းသာအောင်နောက်ပြီးတော့ငါရဲ့တိုင်းသူပြည်သားတွေအသိဉာဏ်တိုးတက်လာအောင်ပညာရည်မြင့်တက်လာအောင်သူတော်ကောင်းစိတ်တည်ရှိလာအောင်ငြိမ်းချမ်းလာအောင်ငါဘယ်လိုလုပ်ပေးရမလဲလို့တိုင်းပြည်ကိုဒီလိုစိတ်ထားနဲ့အုပ်ချုပ်ရင်ဒီပုဂ္ဂိုလ်ဟာတဏှာရဲ့နေပင်မှာတော့နေတယ်သို့တော့တဏှာရဲ့စက်ကွင်းကလွတ်တယ်လို့ပြောလို့လည်းရပါတယ်တဏှာရဲ့ကျွံမဖုတ်ဘူးပေါ့ဒီလိုမှမဟုတ်ဘဲနဲ့ဒီပုဂ္ဂိုလ်ဟာယာဓုအာနာကိုကြောင်းပြုပြီးတော့ ငါမိသားစုယာရုအာနာလက်မဲ့ဖြစ်သွားလို့ရှိရင်ဆင်းရဲသွားလိမ့်မယ်အဲ့တော့ယာရုအာနာမဖြစ်အောင်ဒီကောင်းလေးကိုနှိပ်ထားမှာအဲ့တော့သူ့ကိုယ်သူတော့ယာရုအာနာရှိတဲ့အတွက်ငါအုပ်ချုပ်တာပဲမြို့နယ်တွေရောကျေးရွာတွေရောငါအုပ်ချုပ်တာပဲဒီရွာမှာငါပိုင်တာပဲငါအကြီးဆုံးပဲလို့ထင်ပေမဲ့လို့ငါမိသားစုဆင်းရဲသွားလိမ့်မယ်ငါဒီယာရုအာနာကြာသွားလို့ရှိရင်ငါမိသားစုဒုက္ခရောက်သွားလိမ့်မယ်ငါလည်းပဲဒုက္ခရောက်လိမ့်မယ်ဆိုပြီးတော့မတရားတွေလုပ်တယ်အဲ့ဒီပုံကမျိုးဟာတဏှာရဲ့အုပ်ချုပ်ခံနေရတာပါတဲ့တကယ်တော့သူ့ကိုယ်သူတော့ငါဘယင်ပဲငါအုပ်ချုပ်တဲ့ပုံကပဲငါတမတပဲငါရဲရွာအုပ်ချုပ်တဲ့ပုံကပဲဒီလိုမြင်ကောင်းမြင်ပဲသို့တော့နောက်ကိုရတဏှာမင်းဆင်းရဲသွားလိမ့်မယ်ဒီယာရုအနာရအောင်မင်းဘလို့နှိပ်ကွက်ပစ်လိုက်နောက်ကဒီတဏှာကအုပ်ချုပ်နေတယ် तू မသိပါဘူးအဲ့ဒီလိုပုံကမျိုးတော့တဏှာရဲ့အုပ်ချုပ်ခံရတဲ့ပုဂ္ဂိုလ်တဏှာရဲ့ကြီးတော်မျိုးကျွန်တော်မျိုးတွေလို့ဒီလိုခေါ်ရပါတယ်။ဒါကြောင့်ငါတို့နေရာဤကဘာတဏှာအုပ်ဆိုးသည်တဏှာစရာမနေသာဖွေရှားဆက်ရသည်တဲ့။တဏှာကခံလိုက်တဲ့အခါပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်တွေကလည်းပဲကိုယ်ပစ္စည်းလေးညော့သွားမှဆိုလို့မလူရဲ့မတန်းရဲ့နဲ့တတ်နိုင်နေမြစုထားတာ။နောက်ပြီးတော့မတရားတစ်ဖြင့်ရှားတယ်မိတ်ဆွေချင်းချင်းစီးပွားလုပ်ပဲချင်းချင်းပေါ်မှာမတရားလုပ်တယ်နောက်ကတဏှာနေပြီးတော့မင်းစီးပွားရေးရော့သွားလိမ့်မယ်နောက်ကနေခြေလဲနေတာဒါဆိုလို့ရှိရင်ဒီချမ်းသာတဲ့ပုံကိုယ်တွေလည်းတဏှာရဲ့ကျွန်ပါပဲတဲ့တဏှာကစေခိုင်းတဲ့အတိုင်းလုံနေရတာပါတဲ့ဒီလိုမှမဟုတ်ပဲနဲ့စီးပွားရေးချမ်းသာတော့ချမ်းသာနေတဲ့ပုံကိုယ်တရားပါဩစီးပွားဥစ္စာတွေဆိုတာတနေ့စွန့်ပစ်ခဲ့ရမှာပဲစွန့်ပစ်ခဲ့ရမယ့်စီးပွားရေးတွေကိုငါမတရားနည်းနဲ့မရှာဘူးငါရဲ့ကိုချင်းတီလာအပြတ်မခံဘူးစီးပွားရေးရှာတော့ကတော့ငါတယောက်တည်းရှာရတယ်မတရားရှာရင်အကုသို့ငါမှဖြစ်ရတယ်ခံစားကြတော့မိသားစုတွေဝိုင်းပြီးတော့ခံစားကြမှာသိလို့ရှိရင်ဒီအကုသိုလ်တွေကငါပဲပါမှာအဲ့တော့တရားတော်နည်းနဲ့ပဲစီးပွားရေးရှာမယ်ဆိုရင်လည်းပဲဒီလူတွေဟာစီးပွားရေးနဲ့ပတ်သက်လို့ဘာဖြစ်လဲတဏှာရဲ့ကျွန်ဖြစ်မှာတော်လန်နေကြတာတဲ့ဒီလိုပုံကိုယ်တွေကနိဗ္ဗာန်နဲ့နီးစပ်သွားတာပဲစီးပွားရေးရှာတော့မေတ္တာတရားနဲ့ရှာတယ်အချင်းချင်းဩသူငါ့ကိုကူညီလုပ်လို့အလုသမားဖြစ်ပြီဒီအလုသမားတွေငါ့အတွက်ကူညီလုပ်နေလို့ငါစီးပွားရေးပြည်လည်နေတာအဲ့တော့လौသမားတွေကလည်းတကယ်တော့ငါကျေးဇူးရှင်တွေပဲသူ့ကိုငါဘလို့ချီးမြှောက်ရမလဲဘလို့ကူညီရမလဲသူဆင်းရဲသွားလို့ချင်းငါဘလို့ချီးမြှောက်နိုင်မလဲဆိုရင်အလုံးလုံးချင်းနဲ့မေတ္တာတရားတွေဖြစ်လို့အဲ့ဒီပုဂ္ဂိုလ်ဟာတဏှာဖြစ်ကနေပြီးတော့တဏှာအုပ်ချုပ်နေရနေတော်လန်တယ်လို့ဒီလိုခေါ်ရပါတယ်မေတ္တာတရားတွေဖြစ်နေပါတယ်အဲ့ဒီတဏှာတွေကင်းပြီးတော့စီးပွားရေးရှားတဲ့အလုံးလုံးတယ်ဆိုရင်တဏှာကုန်တဲ့နေ့တည်းနိဗ္ဗာန်ကိုရောက်တဲ့နေ့တည်းနိဗ္ဗာန်ဆိုတဲ့နာမည်ကတဏှာကင်းတဲ့နေမြေလို့ဒီလိုပြောလို့ရပါတယ်ဒါကြောင့်မို့အာနာရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲတဏှာအုပ်ချုပ်ခံရအောင်မလုပ်ရပါဘူး။စီဝါရေးရှားတဲ့အခါမှာလည်းပဲတဏှာရဲ့အုပ်ချုပ်နေပေရနေလွတ်အောင်တဏှာနဲ့မြတော်လန်ရပါတယ်။တိုင်းပြည်ဘုန်းကြီးတို့လွတ်လပ်ရေးဆုံးရှုံးပြီဆိုရင်လွတ်လပ်ရေးရအောင်ကြိုးစားရတယ်လို့ဒီတဏှာနေပြီးတော့လွတ်မြောက်အောင်လုပ်ရတယ်တဲ့။ဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေလည်းဒီတိုင်းပါပဲဆရာလေးတွေလည်းစာသင်စာချလုပ်တယ်။ဟာစာသင်စာချလုပ်တဲ့အခါတရားဟောတဲ့အခါဓမ္မပူဇာများများရအောင်အစတင်စားကြလုံးမှာငါတို့ကြောင်းစာမှုဝဲတွေအောင်ရင်နာမည်ကြည့်ပြီးလူတွေလာကြမှာဒါဆိုလို့ချင်းဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေဆရာလေးတွေလည်းတဏှာရဲ့အုပ်ချုပ်ကိုခံနေရတယ်တဏှာကဘလို့လှုပ်လိုက်ဘလို့လှုပ်လိုက်လို့ရှိရင်လှူတဲ့တန်းတဲ့လူတွေများများရောက်လာမှာပေါ့နောက်ကတဏှာခိုင်းနေတာဒါကိုကိုယ့်ကိုယ်ကိုလူလဲကြီးလို့ထင်နေကြတယ်ဒါကြောင့်မို့တဏှာစရာမနေသာဖွေရှားဆက်ရသည်တဲ့လောကမှာတဏှာရဲ့အုပ်ချုပ်ခံနေရတာပါဒါတွေကိုဘုန်းကြီးတို့တွန်းလှန်ခြင်းတော့ဘာလို့မလဲသာသနာရှိဖို့အတွက်စားချရတယ်။ကိလေသာကင်းဖို့အတွက်စားချရတယ်။တရားဓမ္မတွေအသိဉာဏ်တိုးဖို့အတွက်တရားဟောတယ်။တရားဓမ္မတွေကိလေသာကင်းအောင်ငါတရားပြတယ်။ဒီစိတ်ကလေးတွေပြောင်းပေးလို့ရှိရင်မေတ္တာတရားတွေဖြစ်လို့တဏှာတွေကင်းဝေးသွားပါတယ်။အဲဒါဆိုရင်လည်းစာသင်စားချတရားဟောတရားပြလုပ်ရင်းနဲ့တဏှာကိုတွန်းလှန်ပါတယ်။တဏှာပါပြီးတော့ကုန်တဲ့နေ့တည်းနိဗ္ဗာန်ကိုရောက်ပါတယ်တဲ့။ဒါကြောင့်ဘုန်းကြီးတို့တန်ခါတော်တွေပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်လူ့အကြောင်းမျိုးသားမျိုးသမီးပဲဖြစ်ဖြစ်တဏှာအုပ်ချုပ်ခံပြီးတော့တဏှာကြီးတော်မျိုးကျွံတော်မျိုးဖြစ်နေတဲ့အုပ်စုတွေကတအုပ်စုတဏှာကိုတော်လှန်နေတဲ့သူရဲကောင်းတွေကတအုပ်စုဆိုပြီးတော့လောကမှာနှစ်အုပ်စုရှိပါတယ်။ဒါကြောင့်ဘုန်းကြီးတို့မိမိတို့တို့တွေဟာတဏှာကိုတော်လှန်တဲ့ပုဂ္ဂိုလ်ဖြစ်မှရည်မှန်းချက်ပန်းတိုင်ကိုရောက်ပါတယ်။တဏှာကင်းတဲ့နိဗ္ဗာန်နေမြေကိုတဏှာကိုတော်လှန်နိုင်မှရောက်နိုင်တယ်ဆိုတာဒါလေးကဒီသံဝေကဓမ္မလင်္ကာလေးကပြပါတယ်။ဒါကြောင့်မို့ငါတို့နေရာဤကဘာတဏှာအုပ်စုသည်တဏှာစရာမနေသာဖွေရှားဆက်ရသည်တချို့ကငါအုပ်ချုပ်နေတာငါခိုင်းတယ်လို့ဖြစ်တာပဲငါတသမိငါစကားနားထောင်တာပဲဆိုပြီးကိုကိုကိုအုပ်ချုပ်တဲ့လူလို့ထင်တယ်တကယ်တော့နောက်ကတဏှာနေပြီးတော့ကြိုးကင်နေတာကိုနားမလဲကြဘူးတဲ့ဒါလေးတွေနားလည်လို့ရှိရင်တဏှာကိုတော်လန်နိုင်တဲ့သူရဲကောင်းတွေဖြစ်သွားနိုင်ပါတယ်တဏှာကိုတော်လန်နိုင်တဲ့ဒီနေ့မှာတဏှာတွေကြဆုံးသွားပြီးကုံဆုံးပြီးဆိုရင်និဝါဏ နိဗ္ဗာန်ဆိုတဲ့တဏှာကင်းတဲ့နေမျိုးကိုရောက်သွားနိုင်ပါတယ်တဲ့ဒါလေးကိုလည်းဘုန်းကြီးကရှင်းဥစွာသိစေလိုပါတယ်ဆရာတော်ဘုရားကြီးကလည်းပဲဒီလိုကြီးရွယ်ကျက်နဲ့ရေးသားခဲ့တာဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါဘုန်းကြီးကတော့ကိုဉဏ်မီသည်မြဖွင့်ပြီးတော့ဟောကြားခြင်းဖြစ်တယ်ပေါ့နောက်တစ်ချက်ကဘာလဲဆိုတော့ญาติဥစ္စာခြေသူပါဆွန့်ကွာသွားရမည်တဲ့ကြည့်လိုက်မိမိတို့တဏှာနဲ့ရှားကြတာလောဘဇောတွေနဲ့မတရားတဲ့ဖြင့်တရားတဲ့ဖြင့်သူများမျက်ကြီးကြားမှကိုစည်းဝါးရေးဖြစ်မဲ့လောက်ကြတယ်အဲ့တော့ဒီလိုရှားဖွေထားတဲ့ပစ္စည်းတွေကဘု து တက်လေကိုချစ်တဲ့သူအတွက်ပေါ့ကိုရဲ့ဇနီးကိုသားကိုသမီးကိုမိဘအတွက်အဲ့တော့ဒီရထားတဲ့ပစ္စည်းဥစ္စာတွေနဲ့ချစ်သူမိမိချစ်ခင်မြတ်တို့တဲ့သားသမီးတွေကကိုတည်တဲ့အခါမှာကိုနောက်လိုက်မလားဆိုတော့ญาติဥစ္စာချစ်သူပါစွန့်ခွာသွားရမည်တဲ့ခုကြည့်လိုက်လေဘုန်းကြီးတို့ခမီးတော်ကြီးသူလည်းပဲဒီလောကကြီးတွေကတကယ်မေးလို့ရှိရင်ဘယ်ခွာခြင်းမှမလဲသူနှစ်သက်မြတ်တို့တဲ့သားတွေသမီးတွေမိတွေမြစ်တွေနဲ့အတူတူနေခြင်းမှပဲခုလက်ရှိရှိနေတဲ့တက်ရှိထင်ရှားကြံ့ရင်ခဲ့တဲ့မိသားစုတွေလည်းပဲဒီခမီးတော်ကြီးဖြစ်တဲ့ဥကျော်ရွှေနဲ့ခွဲကျင်သလားဘယ်ခွဲခြင်းမှမလဲဒါပေမဲ့လို့တဘာဝတရားအရမွေးဖွားလာပြီဆိုလို့ရှိရင်နောက်ဆုံးသေရတာထုံးစံတယ်ဘာမှထူးဆန်းတဲ့အရာမဟုတ်ဘူးတဲ့ဒါကြောင့်ဘုန်းကြီးတို့စီးပွားရေးရှာတဲ့အခါတဏ္ဍာနဲ့များတရားသဖြင့်ရှာဖွေရပါတယ်။နောက်ပြီးတော့မိမိရဲ့သားသမီးဇနီးပေါ်မှာချစ်မြတ်နိုးတဲ့အခါတရားသဖြင့်ချစ်မြတ်နိုးမှုရှိအောင်ကြိုးစားရပါတယ်။ကိုသားသမီးစီးပွားရေးတော်ဖို့ကိုသားသမီးလိမ္မာဖို့ကိုသားသမီးတော်အောင်လို့ဒါမျိုးကတော့လုပ်ရတာပဲ။သို့တော့မတရားသဖြင့်သွားမလုပ်ပါနဲ့။သားသမီးတွေကိုအမွေပေးတဲ့အခါမှာစိတ်သက်အမွေကိုလည်းပဲပေးဖို့မေ့နေတတ်ကြပါတယ်။အဲ့တော့စိတ်သက်အမွေပေးတာတတန်တရာလုံးအတွက်အကျိုးရှိပါတယ်။ပစ္စည်းအမွေပွေးတာဒီတဘွားတောင်မှခံရင်မှခံပါတယ်ပညာမွေပွေးတာပညာမွေပေးရင်လည်းပဲဒီတဘွားလောက်ပဲရှိပါတယ်စိတ်သက်ကောင်းမွန်မှုလေးအမွေပေးပြီဆိုရင်ဒီသူတော်ကောင်းစိတ်သက်လေးကတန်တရာမှာနိဗ္ဗာန်ရောက်သည့်အကျိုးပြုတယ်တဲ့ဒါကြောင့်ဘုန်းကြီးတို့တဏှာနဲ့လောဘဇောတွေနဲ့မတရားတဲ့ဖြင့်မရှာမိအောင်ကိုယ့်ရဲ့သားသမီးဇနီးမယားပေါ်မှာချစ်ခင်မြင့်နိုးတာကိုတရားတဲ့ဖြင့်ချစ်ခင်မြင့်နိုးတတ်အောင်ကြိုးစားရပါတယ်ဘာဖြစ်လို့လဲဆိုတော့ဒါတွေကနောက်ဆုံးစွန့်ခွာသွားရမှာပါတဲ့ဘုန်းကြီးတို့ပစ္စည်းဥစ္စာတွေဆိုလို့ချင်းသေလို့ရှိရင်သေတဲ့လူနောက်တုတ်တန်တောင်းလိုက်မပို့ပါဘူးဒီပစ္စည်းဥစ္စာတွေကငါပစ္စည်းငါရွှေငါငွေအလုံးဆွဲလန်းနေကြတယ်တကယ်လို့ကိုသေတဲ့အခါကိုဆွဲလန်းပါတယ်ဆိုတဲ့ရွှေငွေတွေဟာကိုရဲ့ပစ္စည်းတိုက်တာအဆောက်အအုံတွေဟာတုတ်တန်ထိတောင်းလိုက်ပို့ဖို့မရပါဘူးတဲ့စွန့်ခွာသွားရမှာပါနောက်ကိုအင်မတန်ချစ်တဲ့ဇနီးတွေသားသမီးတွေဟာရောတုတ်တန်ထိတော့လိုက်ပြီးတော့ငိုယူကြပါရဲ့ငိုပြီးတော့ဘလို့ညာလို့ပြောကြပါရဲ့တုတ်တန်ဟိုဘက်မှာတော့လိုက်ဖို့ပေါ့မရပါဘူးအလုံးစွန့်ခွာသွားရမှာပါတဲ့ကိုလှုပ်ခဲ့တဲ့ကောင်းတဲ့ကံနဲ့မကောင်းတဲ့ကံဒီနှစ်မျိုးပဲယူသွားရပါတယ်တဲ့ဒါကိုရည်ရွယ်ပြီးတော့ญาติဥစ္စာချစ်သူပါစွန့်ခွာသွားရမည်တဲ့ဒါတွေအလုံးစွန့်ခွာသွားရမှာအဲ့တော့ပစ္စုပန်ဘဝစီးပွားရှာတဲ့အခါသာသမီပေါ်မှာချစ်မြတ်လို့တဲ့အခါတရားသဖြင့်ဖြစ်ဖို့နှလုံးသားထဲမှာကုသိုလ်တွေတိုးဖို့ဒါဟုတ်တာဒီကလို့ပါသေလို့ရှိရင်အဲ့ဒီမကောင်းတဲ့ကံနဲ့ကောင်းတဲ့ကံကိုတော့ယူသွားရမှာကြံတဲ့ချစ်ခင်မြတ်နိုးတဲ့သားသမီးဇနီးတွေပစ္စည်းဥစ္စာတွေဘလောက်ပဲချစ်ခင်မြတ်နိုးပါတယ်ပြောပြောအားလုံးထားပစ်ခဲ့ရမှာပါတဲ့စွန့်ခွာသွားရမှာပါဒီသဘောလေးတွေကိုဆရာတော်ဘုရားကြီးကရေးသွားတာပါနောက်ပြီးတော့ဗာလဲဆိုတော့တကယ်ရေးတကယ်ပေးဘယ်သွေးဘယ်သားမကယ်ဒီတဲ့ဒါလေးကိုတော့ဘုန်းကြီးနည်းနည်းချက်ဟောပေးမယ်ကဲအားလုံးလိုက်စို့တကယ်ရေးတကယ်ပေဘယ်သွေးဘယ်သားမကယ်ဒီတကယ်အရေးတကယ်ပေဘယ်သွေးဘယ်သားမကယ်ဒီအဲ့တော့ဒီမှာကြည့်နော်တကယ်အရေးတကယ်ပေတဲ့ဘေးဆိုတာတကယ်စစ်မှန်တဲ့ဘေးနဲ့အတုဖြစ်တဲ့ဘေးလို့နှစ်မျိုးနှစ်စားရှိပါတယ်ဖွေးတို့မြတ်စွာဘုရားကတိနီမာနီဘိကဝေအမတာပုတ်တိကာဏိဗယာနီတိအတုတဝါပုထုဇဏောဘာတတိတဲ့ယဟန်တို့တဲ့အကြာမြင်မရှိတဲ့တာမညပုထုဇဉ်တွေကအမတာပုတ်တိကဘေး၃မျိုးရှိတယ်မိဘနဲ့သားသမီးအချင်းချင်းမကူညီနိုင်လောက်အောင်ဆိုးရွားကြီးမားတဲ့ဘေးကြီးတွေရှိတယ်လို့ပြောကြတယ်တဲ့ဒါဘသူတွေကပြောလဲဆိုတော့အတုတဝါပုထုဇဏောတဲ့အကြာမြင်မရှိတဲ့တရားကောင်းကောင်းမနာတဲ့တရားကောင်းကောင်းအာမထုတ်ဘူးတဲ့ရိုးရိုးသူ့လိုကိုယ်လိုတာမညပုထုဇဉ်တွေကသူတို့သတ်မှတ်တဲ့မိဘနဲ့သားအချင်းချင်းမကူညီနိုင်လောက်အောင်ကြီးမားဆိုးရွားတဲ့ဘေးကြီးတွေ၃မျိုးရှိတယ်လို့သတ်မှတ်ကြတယ်တဲ့အဲ့ဒီ၃မျိုးကဘာလဲဆိုတော့ဘုန်းကြီးတို့တာမညပုထုဇဉ်တွေတရားအားထုတ်မှုတရားနာမှုအလေးကျင့်မရှိတဲ့ပုဂ္ဂိုလ်တွေသူတို့ကတော့ဘယ်လိုသတ်မှတ်လဲဆိုတော့နံပါတ်1မိနဲ့သား အမိနဲ့သားသမီးဆိုတာမိခင်နဲ့သားသမီးဆိုတာဘုန်းကြီးတို့အင်မတန်မှချစ်မြတ်နိုးကြတာပဲမိခင်နဲ့သားသမီးရဲ့မေတ္တာတရားကိုစံဖြစ်နဲ့ထားကြရတာဇနီးမောင်နှံချင်းချင်းရဲ့မေတ္တာတရားဆိုတာဘုန်းကြီးတို့ဥပမာအဖြစ်မြေဆိုင်ခဲနဲ့တူတာပဲမြေဆိုင်ခဲဆိုတာမိုးတွေပါတွေရွာလို့ရှိရင်ခဏအေးပျော်သွားတာဒီလိုပဲဇနီးမောင်နှံချင်းချင်းချစ်တဲ့မေတ္တာတရားဆိုတာမြေဆိုင်ခဲလိုပဲခံရမှုမရှိပါဘူးသားသမီးနဲ့မိဘချစ်တဲ့မေတ္တာတရားကတော့ကြောက်ပေတို့လေးလိုပဲအင်မတန်ခိုင်ခန့်နေတဲ့တော်ယုံတန်ယုံမိုးရွာတဲ့နေပူတဲ့ဒီကြောက်ပေတို့လေးကကွဲမသွားဘူးပေါ့ဒါကြောင့်မြတ်စွာဘုရားလည်းဒီနေရာမှာမိဘနဲ့သားသမီးကိုပဲဥပမာပြလိုက်တယ်ဂျန်တို့တဲ့အဲ့ဒီပုထုဇဉ်တွေပုထုဇဉ်ဆိုတာလည်းပဲတရားအမထုတ်ဘူးတဲ့တရားနာကြားမှုမရှိတဲ့တာမညပုထုဇဉ်တွေကမိဘနဲ့သားသမီးအချင်းချင်းမကူညီနိုင်လောက်အောင်ဆိုးရွားကြီးမတဲ့ဘေးလူတတ်မှတ်တဲ့၃မျိုးကနံပါတ်၁ဘာလဲဆိုတော့တခါတည်းရံပါတဲ့မျိုးတွေရွာတွေမှာမိအကြီးကျယ်လောင်ကြတယ်တဲ့အဲ့ဒီမိကြီးကျယ်လောင်တဲ့အခါမှာရွာတွေဇနပုတ်တွေမျိုးတွေအလုံးလောင်ကျွမ်းသွားတော့တာပဲအဲ့ဒီလိုလောင်ကျွမ်းသွားတဲ့အချိန်မှာဘာဖြစ်လဲသားဖြစ်တဲ့လူကလည်းပဲမိခင်ကိုတွေ့ခွင့်မရကယ်ဖို့နေနေတာတာမြင်ခွင့်တောင်မရတော့ဘူးတဲ့အသက်လူပြီးတော့ထွက်ပြေးရတော့တာပဲနောက်ပြီးတော့မိခင်ဖြစ်တဲ့လူကလည်းအင်မတန်ချစ်လာပါတယ်ဆိုတဲ့သားသမီးကိုမြင်ခွင့်မရကယ်တင်ခွင့်မရဘူးအဲ့ဒီလူအကြီးကျယ်မီးလောင်တာဟာသားနဲ့သမီးအချင်းချင်းမကူညီနိုင်လောက်အောင်ကြီးကျယ်ဆိုးရွားတဲ့ဘေးဖြစ်ပါတယ်လို့ပုထုဇဉ်တွေတာမညပုထုဇဉ်တွေကသတ်မှတ်ကြတယ်တာနံပါတ်1တာမညပုထုဇဉ်တွေသတ်မှတ်တဲ့ဘေးပေါ့ဘုန်းကြီးတို့ဒုတိယကဘာစစ်အကြောင်းပထမကဘာစစ်အကြောင်းစာရိဖတ်ကြည့်ရင်တခါတည်းရံမှာဒီထဲမှာမှီလိုက်တဲ့ပုဂ္ဂိုလ်တွေပါကောင်းပါပါလေဘုံတွေဘာတွေကျဲလို့မျိုးတွေရွာတယ်အသက်လွတ်ပြီးတော့ထွက်ပြေးရတာအဲ့ဒီလိုမိမျိုးပေါ့အဲ့ဒီလိုမိဖေးကြီးဟာလည်းပဲတဲ့မိခင်နဲ့သားသမီးအချင်းချင်းတောင်မှကယ်ခွင့်မရပါဘူးအင်မတန်ဆိုးရွားလာပါတယ်တဲ့နံပါတ်2ပဲရပါလဲဆိုတော့ဘုန်းကြီးတို့မဟာမေကတဲ့မိုးကြီးကျယ်ရွာတဲ့အခါမှာရေတွေဟာသမုဒ္ဒရာပင်လဲမြစ်ပြင်ကြီးပြည့်ပြီးတော့မျိုးတွေရွာတွေဇနပုတ်တွေအလုံးတိုက်စားပြီးတော့တက်ရှိတက်တဝါရောတက်မဲ့တက်တက်မဲ့တွေရောအလုံးတိုက်စားပြီးတော့လွှမ်းမိုးသွားတဲ့ဘေးအဲ့ဒီဘေးဖြစ်လို့ရှိရင်လည်းပဲတဲ့သားကမိခင်မိခင်ကသားကိုမြင်ခွင့်ကယ်တင်ခွင့်မရနိုင်ပါဘူးအဲ့ဒီလိုကြီးကျယ်တဲ့ရေဘေးကြီးတွေလည်းပဲဖြစ်တတ်တယ်အဲ့ဒီကြီးကျယ်တဲ့ရေဘေးကြီးဟာလည်းပဲအင်မတန်ဆိုးရွားတဲ့မိခင်နဲ့သားသမီးတောင်မှအချင်းချင်းကူညီခွင့်ကယ်တင်ခွင့်မရတော့အောင်ဆိုးရွားတဲ့ဘေးကြီးတွေပါတဲ့ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်တည်းကကြည့်ပေါ့2008ခုနှစ်ကထင်လေမေလ2ရက်နေ့မှာတိုက်ခတ်သွားတယ်နာကိဆိုလို့ရှိရင်လေမုန်တိုင်းတွေရောမိုးတွေရောအဲ့ဒီလေတွေမိုးတွေကြောင်းမို့ရေတွေရောကြီးလာတဲ့ဘေးမှာဆိုလို့ရှိရင်အားလုံးတမိသားစုလုံးဒေသတို့နောက်ပြီးတော့ကျွဲတွေနွားတွေဒေသတို့အားလုံးလူပေါင်းသိမ့်ချီပြီးတော့တည်ခဲ့ရတယ်အဲ့ဒီလိုဘေးမျိုးကိုလည်းပဲပုထုဇဉ်တွေတာမညပုထုဇဉ်တွေကအကြီးကျယ်ဆုံးဘေးပါတဲ့မိဘနဲ့သားသမီးအချင်းချင်းမကူညီနိုင်လောက်အောင်ကြီးမားဆိုးရွားတဲ့ဘေးလို့သတ်မှတ်ပါတယ်တာနံပါတ်1ဘေးပေါ့ဒါကြောင့်မို့တကယ်ရေးတကယ်ဘေးဆိုတာတာမညပုထုဇဉ်တွေကအဲ့ဒီလိုမီးလောင်တဲ့ဘေးအဲ့ဒီလိုအကြီးအကျယ်ရေမျောပြီးတော့မုံတိုင်းနာကိမုံတိုင်းလိုမုံတိုင်းတိုက်တဲ့ရေဘေးဒီလိုဘေးတွေကိုကြီးကျယ်သတ်မှတ်ကြရတယ်။နံပါတ်3ပါလဲဆိုတော့ဘုန်းကြီးတို့နံပါတ်3ကြတော့တခါတည်းရံမာတဲ့တောပုံတမရတွေထားကြွတောင်းချမ်းတဲ့အတွက်လူတွေရရခြင်းကိုစီးပြီးတော့ထွက်ပြေးကြရခြေချင်းထွက်ပြေးကြရတဲ့ဘေးရှိခဲ့တယ်။အဲ့ဒီအချိန်မှာလည်းပဲသားကမိခင်မိခင်ကသားသမီးကိုမြင်ခွင့်ကယ်တင်ခွင့်မရပါဘူးတဲ့အသက်လူပြီးတော့ထွက်ပြေးကြရတယ်။အဲ့ဒီလိုပြပြဘေးကြီးတွေလည်းပဲရှိတတ်ပါတယ်တာလည်းပဲဘုန်းကြီးတို့ခုခေတ်မှာကိုရှိနေတာပဲဤတဲ့နိုင်ငံတို့လူမျိုးစုချင်းဒေကံဘုံဖွဲတာတွေနောက်ပြီးတော့ခုလောလောဆယ်ဖြစ်နေတဲ့အာရှတိုင်းမှာဖြစ်နေတာလူမျိုးစုချင်းတက်ဖြတ်ကြတာတွေကဘာစစ်မှာဘုန်းကြီးတို့အလန်ဒီအလန်ဖြူစတဲ့ပြင်တပုံတွေဝင်လာလို့ရှိရင်ကိုနဲ့မတည့်တဲ့ပုံကိုယ်ဆိုရင်အားလုံးချိန်မရွေးတက်ပြကြတာတွေဒီဘေးတွေပေါ့ပြပြဘေးလို့ခေါ်ရတာပေါ့အဲ့တော့ဒီလိုပြပြဘေးကြီးဖြစ်လာလို့ရှိရင်လည်းတာအမိကိုအမိကနေသားကိုမြင်ခွင့်ကယ်တင်ခွင့်မရနိုင်ပါဘူးဒါလည်းပဲကြီးကျယ်ဆုံးဘေးပါတဲ့ဒါပုထုဇဉ်တွေအထူးသဖြင့်တရားနာမှုတရားရှိမှမှုမရှိတဲ့ပုထုဇဉ်တွေဟာအဲ့ဒီလိုကြီးကျယ်လောင်းတဲ့မိဘေးအကြီးအကျယ်ဖြစ်လာတဲ့ရေဘေးအကြီးအကျယ်ဖြစ်လာတဲ့ပြည်ပြဘေးဒီဘေးကြီးတွေကိုအကြီးကျယ်အမတာပௌတိကဘယမိဘနဲ့သားသမီးအချင်းချင်းမကူညီနိုင်လောက်အောင်ကြီးမားဆိုးရွားတဲ့ဘေးတွေလို့သတ်မှတ်ကြတယ်တဲ့ဒါကိုတကယ်ဘေးလို့ကာမညာပုထုဇဉ်တွေကသတ်မှတ်ကြရတယ်ပေါ့မြတ်စွာဘုရားကဘလို့ဟောကြားလဲဆိုတော့ယဟန်တို့တဲ့အဲ့ဒီလိုတာမညာပုထုဇဉ်တွေသတ်မှတ်တဲ့ဘေးတွေဟာတကယ်တော့ဘေးစစ်မဟုတ်သေးပါဘူးဘေးစစ်မဟုတ်ဘဲနဲ့တကယ်ဘေးမဟုတ်ဘဲနဲ့သူတို့ကတကယ်ဘေးလို့သတ်မှတ်ကြတာပါတဲ့ အဲ့ဒီအချိန်မှာတခါတည်းရံမှာမိကြီးကျဲလောင်းနေမိဘကသာသမီသာသမီရဲ့မိဘကိုကဲတင်ခွင့်မြင်ခွင့်တခါတည်းရံရနိုင်ပါသေးတယ်။နာကေမုံတိုင်းကြီးတွေတိုက်တယ်တခါတည်းရံမှာမိဘကသာသမီသာသမီရဲ့မိဘကိုမြင်ခွင့်ကဲတင်ခွင့်တခါတည်းရံတော့ဆယ်ရည်တရည်ရှိနိုင်ပါသေးတယ်တဲ့။တခါတည်းရံတိုင်းပြည်ပြတ်တဲ့ဘေးသဘုံတွေဓမြတွေကြောင့်တိုင်းပြည်ပျက်စီးနေတဲ့ဘေးဒီလိုဘေးတွေကြောင့်လည်းပဲတခါတည်းရံမှာမိဘကသာသမီသာသမီရဲ့မိဘကိုကဲတင်ခွင့်ရနိုင်ပါသေးတယ်မြင်ခွင့်ရပါသေးတယ်တဲ့။အဲ့တော့မြတ်စွာဘုရားကတော့ရိယာသူတော်ကောင်းတွေကတော့ဒီဘေး၃မျိုးကိုတကယ်ဘေးလို့မတတ်မှတ်ပါဘူးအဲ့တော့ဆရာတော်ကြီးပြောတဲ့တကယ်ရေးတကယ်ဘေးဘယ်သွေးဘယ်သားမကယ်ဘီတဲ့တကယ်ဘေးဆိုတာဆရာတော်ကြီးကဘလို့ဘေးကိုရည်ရွယ်တာလဲဆိုတော့မြတ်စွာဘုရားရဲ့တရားတော်အရဆိုရင်စောစောကပြောခဲ့တဲ့မိဘေးရေးဘေးပြည်ပြက်ဘေးဒီဘေးတွေကိုတကယ်ဘေးလို့မတတ်မှတ်ပါဘူးတခါတည်းမှာကယ်တင်လို့ရနိုင်သေးတယ်တွေးမြင်တွင်ရနိုင်ပါသေးတယ်များစုကတော့မရနိုင်ဘူးပေါ့အဲ့တော့မြတ်စွာဘုရားကဘယ်ဘေးသုံးမျိုးကိုအဓိကထားပြီးတော့ဟောတယ်လဲဆိုတော့တိနိမာနိဘေကဝေအမတာပုဋ္ဌိကာနိဗျာနိဘေကဝေယံတို့တိနိသုံးမျိုးကုန်သောဣမာနိဤဘေးတို့သည်အမတာပုဋ္ဌိကာနိမိဘနှင့်သာသမီအချင်းချင်းမကယ်နိုင်လောက်အောင်ကြီးမားဆိုရသောဘေးတို့ကြီးမားဆိုရလောက်ကုန်သောဗျာနိဘေးတို့သည်ဣမာနိတိနိဤသုံးမျိုးတို့ပင်သည်တဲ့ယံတို့တဲ့တကယ်တော့တကယ်ဘေးဆိုတဲ့မိဘနဲ့သာသမီအချင်းချင်းကဲတင်ခွင့်ကုညီဆောင်ရှောက်ခွင့်မရတဲ့ဘေးဆိုတာတကယ်တော့အဲ့ဒီဘေးသုံးမျိုးမဟုတ်ဘူးတဲ့ရှိသေးတယ်တဲ့အဲ့ဒီသုံးမျိုးကဘာလဲဆိုတော့နံပါတ်1ကဇရာဘယံတဲ့အိုဘေးတဲ့နံပါတ်2ကဗျာဒိဘယံတဲ့နာဘေးတဲ့နံပါတ်3ကမရဏဘယံသေဘေးတဲ့အဲ့တော့အိုဘေးနာဘေးသေဘေးဒီဘေးကြီးသုံးမျိုးကတော့တကယ်ကိုပဲမိဘနဲ့သာသမီအင်မတန်ချစ်လာပါတယ်ဆိုတဲ့မိဘနဲ့သာသမီတောင်မှအချင်းချင်းကိုကြီးဆောင်ရှောက်ဖို့ရန်အတွက်မရနိုင်လောက်အောင်ကြီးမားဆိုးရွားတဲ့ဘေးကြီးတွေတကယ်ဘေးတွေဖြစ်တယ်လို့မြတ်စွာဘုရားကဟောကြားခဲ့ပါတယ်။ဒါလေးကိုခွန်ကြီးပြန်ချုပ်ပြောမယ်။တာမညပုထုဇဉ်တွေကမိဘေးတို့အကြီးကျယ်ဖြစ်တဲ့နာကိလို့ရေဘေးတို့နောက်ပြီးတော့အကြီးကျယ်ဖြစ်တဲ့ပြည်ပြဘေးကဘာစစ်ဘေးတို့ဒီဘေးတွေကိုကြီးကျယ်တယ်လို့တကယ်ဘေးလို့သတ်မှတ်ကြတယ်။မြတ်စွာဘုရားရှင်ကိုတော်မြတ်ကတော့ဒီဘေးတွေကကယ်နိုင်ပါသေးတယ်တဲ့တွေ့မြင်ခွင့်ရကောင်းရနိုင်ပါသေးတယ်ခုငါဘုရားဟောကြားမယ်။အိုဘေးနာဘေးသေဘေးဆိုတဲ့ဘေးကြီးသုံးပါးကတော့ကဲတင်ခွင့်မရပါဘူးတဲ့။ဘယ်လိုလဲဆိုတော့နာဘေးကဝေမာတာပုတ်တန်ဇီရမာနံဧဝံလဘတိအဟံဇီရမိမာမေပုတ်တော်ဇီရီတိဘေးကဝေရန်တော်များဥစ္စသားတို့မာတာမိခင်သည်ဇီရမာနံအိုမင်းနေသောပုတ်တန်သာသမီကိုအဟံငါသည်ဇီရမိသာသမီရဲ့ကိုစားအိုခြင်းပါ၏မေငါဤပုတ္တောသာသမိတိမာဇီရီတိမအိုပါစေတတိဧဝံဤသို့တောင်းတ၍ပရိဒါတုံဥပေမကေတင်ဆောင်ရောက်ခြင်းငါနတ်လက်ပတိမရနိုင်ပါကြီးဤသို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဖရာသည်အဝောဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပြီတတိဘုန်းကြီးတို့တနေ့ကဂျာနယ်တစ်ဆောင်ထဲမှာဖတ်လိုက်ရတယ်။ကလေးလေးက10နှစ်တွင်းပဲရှိသေးတယ်အမျိုးသမီးလေး။ဒါပေမဲ့သူ့ရဲ့ရုပ်ရည်ကတိတ်ပြီးတော့အိုမင်းချင်းယောတာအသက်80အရွယ်လောက်ကြီးထင်ရတယ်တဲ့ဓာတ်ပုံလေးနဲ့တကွာပါလာခဲ့ပါတယ်။အဲ့တော့ဘုန်းကြီးတို့တခါတည်းကမှာသာသမီအိုတယ်ဆိုတာဒါမျိုးကိုပြောတာပါ။ကံလေးမကောင်းခဲ့လို့ရှိလို့ရှိရင်သာသမီကအိုမင်းချင်းယောလို့အဲ့တော့မိခင်ဖြစ်တဲ့လူကနုပြူပြီးတော့ဒီ10နှစ်အရွယ်လောက်သမီးလေးထင်ပါတယ်။အဲ့ဒီကလေးလေးရဲ့အသက်အရွယ်ဟာအသက်80လောက်အဖွားကြီးအိုပုံပေါက်နေတယ်ပေါ့ဒါမျိုးကိုပြောတာပါအဲ့ဒီလိုအိုမင်းရင်ယော်နေတဲ့သားသမီးကိုအင်မတန်မှချစ်ခင်မြင်နေလို့လာပါတယ်ဆိုတဲ့မိခင်ကဒီအိုချင်းတရားကိုကျမကိုစားအိုပေးပါမယ်အိုချင်းပါတယ်ကျမရဲ့သားသမီးလေးနုပြူလန်းဆန်းသွားပါစေမအိုပါစေနဲ့လို့တောင်းတလို့ရသလားတဲ့ဒါမြတ်စွာဘုရားကလက်တွေ့မေးလိုက်တာပါမရနိုင်ပါဘူးတကယ်အိုမင်းနေတဲ့သာသမီကိုမိဘဖြစ်တဲ့လူကကိုစားအိုခြင်းပါတယ်သူ့ရဲ့သာသမီနုပြိုပြီးတော့ချုံမလှပပါသည်သူကိုစားအိုပေးပါမယ်လို့ဘယ်လောက်ပဲချစ်ချစ်အိုပေးကြီးတွေနဲ့တွေ့လို့ရှိရင်မိဘကလည်းပဲသာသမီကိုကယ်တင်လို့မရပါဘူးနောက်ပြီးတော့တခါမိခင်ကအိုမင်းနေတယ်မသွားနိုင်မလာနိုင်တဲ့အိုတဲ့ရောဂါတွေဆွဲကပ်နေတယ်ပကြောင်နှောင်းနေကြနေတယ်သွားတွေကျိုးနေတယ်ဘာမှမလုပ်နိုင်မကင်နိုင်အဲ့ဒီလိုအိုမင်းနေတဲ့မိဘတယောက်ကိုချစ်လာပါတယ်ဆိုတဲ့သားတွေသမီးတွေမြေးတွေကကျမကိုစားအိုပေးပါမယ်ကျမရဲ့မိခင်ကြီးကျမရဲ့အဖွာ နုပြုလမ်းစမ်းပါစေလို့တောင်းတလို့ကဲတင်လို့ရတလားတဲ့မရပါဘူးဒါကြောင့်မို့ဘုန်းကြီးတို့မိဘေးဆိုတာတခါတည်းရန်မှာကဲတင်လို့ရပါတယ်တွေ့မြင်권ရပါတယ်ဟောဒီအိုဘေးကြီးတွေဖြစ်လာပြီဆိုလို့ရှိရင်တော့ကဲတင်လို့မရပါဘူးတဲ့ဒါကြောင့်မြတ်စွာဘုရားကအိုဘေးဆိုတာတကယ်ဘေးပါအဲ့ဒီဘေးမှာဘယ်သွေးဘယ်သားကမှမကဲနိုင်ပါဘူးဘလောက်ပဲချစ်ပါတယ်ပြောပြောဘလောက်ပဲမျက်နှာခင်မင်ပါတယ်ပြောပြောအိုဘေးဖြစ်လာပြီဆိုရင်ကဲတင်လို့မရပါဘူးတဲ့ဒါကြောင့်အိုဘေးရတာတကယ်ဘေးဖြစ်ပါတယ်တဲ့နောက်တစ်ချက်ကဘာလဲဆိုတော့နာဘေးတဲ့နာဘေးလည်းပဲဒီတိုင်းပါပဲဘုန်းကြီးတို့ဥပမာအဖြစ်သာသမီတယောက်အိယာထဲမှာယောဂဝေဒနာကင်စားရီခံစားနေရတယ် ANDS ယောဂရီခံစားနေရတယ်အင်မတန်ချိတ်လာပါတယ်ဆိုတော့မိဘဖြစ်တဲ့သူကမိခင်ဖြစ်တဲ့လူကကျမရဲ့သားကျမရဲ့သမီးရဲ့အတွက်ဟောဒီယောဂရီကိုခံစားပါမယ်ခံစားခြင်းပါတယ်ကျမသားဒီယောဂမှာလွတ်ပါစေလို့ဘယ်သူမှတောင်းတလို့မရပါဘူးဒီလိုပါပဲခွန်ကြီးတို့မိခင်ဖခင်ဒီအိယာထဲမှာလဲပြီးတော့ယောဂရီဆွဲနေတယ်ချစ်လာပါတယ်ဆိုတဲ့သာသမီရဲ့ဒီယောဂါကိုသူကိုယ်စားခံစားပါမယ်လို့ပြောလို့မရဘူး။ဒါကြောင့်နာဘေးကြီးတွေနဲ့တွေ့လာလို့ရှိရင်တကယ်ဘေးတွေပါတဲ့။ဘယ်သွေးဘယ်သားမှမကဲနိုင်ပါဘူးလို့ဆရာတော်ဘုရားကြီးကလည်းဘုရားရှင်ရဲ့အလိုကြားစီခဲ့ပါတယ်။နောက်သေဘေးကြီးပေါ့။သေဘေးလည်းပဲဘုန်းကြီးတို့ဒီတိုင်းပါပဲ။သေသွားတဲ့သာသမီတယောက်ကိုသို့မဟုတ်သေသွားတဲ့မိဘတယောက်ကိုသေမင်းရဲ့ကျမကိုယ်စားသေပါမယ်။ကျမရဲ့ကိုယ်စားဖခင်ကိုကောင်းကောင်းမွန်မွန်ထားပါအသက်ရှင်ခွင့်ပေးပါကျမကိုစားတည်ပါမယ်အဖခင်ကြီးသို့မဟုတ်သားသမီးမတည်ပါစေနဲ့လို့တောင်းတလို့မရပါဘူးတဲ့ဒါကြောင့်မို့ဒီအိုနာတည်ဆိုတဲ့အိုချင်းနာချင်းတည်ချင်းဆိုတဲ့ဒီဘေးသုံးပါးကတော့ဘယ်သူမှကဲတင်လို့မရပါဘူးဒါကြောင့်တကယ်ကြီးတကယ်ဘေးဘယ်သွေးဘယ်သားမကဲပြီတဲ့မိမိတို့ကြည့်လေဘုန်းကြီးတို့ခမည်းတော်ကြီးဖခင်ကြီးဦးကျော်ချွေလေဒီတိုင်းပေါ့အိုတဲ့တန်ဒီခံကြရတယ်အိုဘေးနဲ့လည်းပဲတွေ့ကြရတယ်တခါယောဂါကြီးခံစားရတယ်နာဘေးနဲ့တက်နိုင်တယ်လို့ဝိုင်းပြီးတော့ကုစားကြတာပဲကြားရရဘလောက်ပဲချစ်ပါတယ်ပြောပြောကုစားခံမမယ်ကုစားအိုပါမယ်ကုစားနာပါမယ်အခုသေသွားပြီကုစားသေပါမယ်လို့ဘသူပြောလို့ရတယ်ဒါကြောင့်မို့ဒီလိုတကယ်အရေးတကယ်ဘေးမှာဆိုရင်ဘသူမှမကယ်နိုင်ပါဘူးလို့ဆရာတော်ဘုရားကြီးကစီကုံသွားခဲ့တာပါဒါကြောင့်တကယ်ရေးတကယ်ဘေးဘယ်သွေးဘယ်သားမကယ်ပြီတဲ့နောက်တစ်ချက်ကနံပါတ်5ကဘာလဲဆိုတော့ငါနဲ့ရွယ်သူငါအောင်လူကြည်သူတေကြများလာပြီတဲ့သေတယ်ဆိုတာဘုန်းကြီးတို့အမဲ့တဝင်းဝင်းအကင်းတဖြုတ်ဖြုတ်တဲ့တခါတည်းရင်မိဘကမသေးသေးဘူးသာသမီတွေသေသွားကြတာဒါတွေလည်းပဲရှိတာပဲအဲ့တော့သေခြင်းဆိုတာလက်ဆောင်ပေးလို့လည်းမရဘူးဘယ်တော့မှသေခြင်းပါတယ်ဒီလက်ဆောင်လေးယူပါဒီရွှေလေးယူပါဒီငွေလေးယူပါဘလို့မှလက်ထိုးလို့မရဘူးချင်းချက်ချလို့မရပါဘူးဒါကြောင့်မို့ဘုန်းကြီးတို့သေတယ်ဆိုတာကိုယ်နဲ့ရွယ်သူလည်းပဲသေတာပဲကိုယ်တဲ့ကြီးတဲ့ပုဂ္ဂိုလ်လည်းသေတာပဲကိုယ်တဲ့ငယ်တဲ့လူလည်းသေတာပဲဘုန်းကြီးတို့ပစ္စည်းချမ်းသာလည်းပဲသေတာပဲပညာမဲ့လည်းသေတာပဲပညာရှိလည်းသေတာပါပဲတဲ့ကဲအားလုံးဒါလေးတစ်ခေါက်လောက်လိုက်ဆိုကြည့်လိုက်ပညာရှိလည်းသေမှာပဲမမြဲခန္ဓာကြောက်စရာပညာမဲ့လည်းသေမှာပဲမမြဲခန္ဓာကြောက်စရာလူချမ်းသာလဲသေမှာပဲမမြဲခန္ဓာကြောက်စရာလူဆင်းရဲလဲသေမှာပဲမမြဲခန္ဓာကြောက်စရာရှားသူရှိလဲသေးမှာပဲမမြဲခန္ဓာကြောက်စရာရှားသူမဲ့လဲသေးမှာပဲမမြဲခန္ဓာကြောက်စရာတာဝကြီးရွယ်ပြီးတော့ငါနဲ့ရွယ်သူငောက်လူကြည်သူတေကြများလာပြီတဲ့သေတာတော့သေးမှာပဲဘာမှဆန်းကြတယ်အရာဝတ္ထုမဟုတ်ပါဘူးဒါကြောင့်မွေးဖွားခြင်းမှတ်တိုင်ဝေဖွားခြင်းဘူတာကနေထွက်ပြီဆိုရင်တေခြင်းမှတ်တိုင်းတေခြင်းဘူတာကိုရောက်ကိုရောက်ရမှာပဲအဲ့တော့ကြားထဲမှာမွေဖွားလာတဲ့တေသွားတယ်သူများဒုက္ခပေးတယ်သူများကောင်းကျိုးမဆောင်ရွက်ဘူးဆိုတဲ့ပုံကိုယ်ကရာထူးဘလောက်ရှိရှိအာနာဘလောက်ရှိရှိပစ္စည်းဘလောက်ရှိရှိနောက်ဆုံးပစ္စည်းဥစ္စာတွေပေါ်ပြီးပညာတက်ကြီးဘလောက်ဖြစ်ဖြစ်အများကျိုးသာသနာကျိုးမဆောင်ရွက်ဘူးသူများစိတ်ဒုက္ခရောက်အောင်လုပ်တယ်ဆိုရင်ဒီပုံကိုယ်ရဲ့တန်ဖိုးဟာတုံညာဒီဂရီအောက်ရောက်ပြီးတော့တန်ဖိုးမဲ့တဲ့လူသားလို့သတ်မှတ်ပါတယ်အဲ့တကယ်လို့ဒီမွေးဖွားခြင်းနဲ့တေဆုံးခြင်းရဲ့မှတ်တိုင်ကြားမှာ ကိုယ်ကိုကြောင်းပြုပြီးတော့သူများစိတ်မဆင်းရဲအောင်နေထိုင်တယ်ပြောဆိုတယ်ကိုယ်ကိုကြောင်းပြုပြီးတော့သူများစိတ်ချမ်းသာအောင်လုပ်တယ်သာသနာတော်ကြီးကောင်းအောင်တနိုင်နေမြဆွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါနဲ့ထောက်ပံ့တဲ့သာသနာရှိအောင်ဝိုင်းဝန်းကြတယ်တရားနာတဲ့ကိုချင်းသီလာတွေကောင်းအောင်လုပ်တယ်ဒါတွေကတော့ဘာလဲဆိုတော့ကိုယ်ကိုကြောင်းပြုပြီးတော့သူများမဆင်းရဲဘူးကိုယ်ကိုကြောင်းပြုပြီးတော့အမျိုးဘာသာသာသနာတွေမြင့်တက်သွားပါတယ်သာသနာတော်ကြီးရှည်သွားပါတယ်ဒါဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကတန်ဖိုးရှိတဲ့လူသားဖြစ်သွားတာပဲဒါကြောင့်မွေးဖွားလာတဲ့သေတယ်ဆိုတာတော့မဆန်းဘူးတဲ့တန်ဖိုးရှိတဲ့လူသားဖြစ်သလားမဖြစ်ဘူးလားဒါကတော့မှတ်ကြောက်တင်ကြည့်ရပါတယ်ဒါကြောင့်မိမိတို့အသက်အရွယ်တွေပြန်ပြီးတော့စစ်ကြည့်လိုက်ပေါ့ငါတို့သေပတ်နီးလာပြီငါကတန်ဖိုးရှိတဲ့လူသားဖြစ်ပြီလားတန်ဖိုးရှိတဲ့လူသားဖြစ်အောင်အမျိုးဘာသာသာသနာအတွက်ငါဘလောက်ပေးဆက်ပြီးပြီလဲဒါဆိုလို့ရှိရင်မိမိတို့ကိုယ့်ကိုယ်ကိုဒီဆန်တဲ့အတိုင်းကျင်တန်ဖိုးရှိတဲ့လူသားလားတန်ဖိုးမဲ့တဲ့လူသားဖြစ်နေဒီတက်တန်းတီနေခဲ့သလားဆိုတာဘုန်းကြီးတို့စစ်စစ်လို့ရပါတယ်တကယ်တော့တန်ဖိုးမဲ့တဲ့လူသားဖြစ်နေပါတယ်ဆိုရင်တန်ဖိုးရှိတဲ့လူသားဖြစ်အောင်ကြိုးစားဖို့အချိန်တန်ပြီဒါဘုန်းကြီးတို့လည်းကိုကိုကိုစစ်ရတယ်လို့ဒကာဒကာမတွေလည်းပဲဒီတိုင်းပဲစစ်ကြည့်ရမှာဒါကြောင့်မို့ရွယ်တူတွေဒန်းတူတွေကြီးတဲ့ပုဂ္ဂိုလ်တွေငယ်တဲ့ပုဂ္ဂိုလ်တွေသေသွားကြတယ်ယာတူရှိယာတူမဲ့ပညာရှိပညာမဲ့ပစ္စည်းရှိပစ္စည်းမဲ့အားလုံးသေကြရတာမသေးခင်တန်ဖိုးရှိတဲ့လူသားဖြစ်ပြီးတော့နှလုံးသားထဲမှာပါရမီတွေပြည့်ဝအောင်အမျိုးဘာသာသာသနာကြီးပွားအောင်ဆောင်ရွက်ပြီးတော့ကိုယ့်ကိုယ်ကိုတန်ဖိုးရှိတဲ့လူသားဖြစ်အောင်ကြိုးစားဖို့ရည်ကြီးတယ်ဆိုတာဒါလေးကကောက်ချက်ချလို့ຢ່າသွားပါလေ။ခနောက်တစ်ပိုက်ကဘာလဲဆိုတော့ခနာမဆဲဦးစဲမြဲကိုလဲသေးဘက်နီးခဲ့ပြီတဲ့။ဘုန်းကြီးတို့သေးဘက်ကနီးနီးလာရရတယ်။ပေါ်လွင်အောင်ပြောလို့ရှိရင်တော့ဘုန်းကြီးတို့ဘာနဲ့တူတယ်လဲဆိုတော့နှစ်သက်ယုံကိုဆွဲခေါ်သွားတဲ့နွားနဲ့တူတယ်တဲ့။ဘုန်းကြီးတို့နွားတစ်ကောင်ကိုနှစ်သက်ယုံကိုဆွဲခေါ်သွားတယ်။ခြေတလန်းလှမ်းလိုက်သေးဖို့ရခြေတလန်းနေသွားတာပဲနောက်ထပ်ခြေတလန်းလှမ်းလိုက်သေဖို့ရခြေတလန်းနေသွားတာပဲဒီလိုပါပဲတဲ့ဘုန်းကြီးတို့အသက်ရှင်နေကြတယ်တရက်ကုန်သွားတယ်တရက်သေဖို့နေလာတယ်တစ်နှစ်ကုန်သွားတယ်တစ်နှစ်သေဖို့နေလာတယ်နောက်ဆုံးယုံနံသဘောအရာလက်ဖြောက်တစ်ချက်တီးလောက်စိတ်သဘောတွေစေတသိက်သဘောတွေဟာဂရေတသိန်းလောက်ဖြစ်ပြနေတယ်ယုံသဘောတွေဆိုရင်လက်ဖြောက်တစ်ချက်တီးတစ်စက္ကန့်လောက်ဆိုရင်ဂရေတထောင်လောက်ဖြစ်ပြနေတယ်အဲ့ဒီဖြစ်တာမွေးဖွားတာပြတ်သွားတာသေဆုံးတာပဲတဲ့ဒါကြောင့်ဘုန်းကြီးတို့တောင်မြို့မာကန်တော်ဆရာတော်ဘုရားကြီးရဲ့တခတရံမွေးနေ့ပွဲလုပ်ပြီးကုသိုလ်လုပ်တာတောင်မှတိတ်ပြီးတော့သဘောမကျပါဘူး။ဘာဖြစ်လို့လဲဆိုတော့မွေးနေ့ဆိုတာယုံနံတွေဟာစက္ကန့်တစ်စက္ကန့်အတွင်းလက်ဖြောက်တစ်ချက်တည်းလောက်မှာနံသဘောတွေဟာဂရေတသိန်းလောက်ဖြစ်ပြီးတော့ပြတ်သွားတာ။ဖြစ်တာဆိုတာဒါမွေးနေ့တွေပဲ။မိမိတို့ကဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့မြစ်ထဲမှာသွားဆင်းကြည့်လိုက်ပေါ့။မြစ်ကြီးတစ်ခုဟာမြစ်တစ်ခုကိုနှစ်ခါရေချိုးလို့မရဘူးဆိုတဲ့အင်္ဂလိပ်စကားပုံတစ်ခုလည်းရှိတယ်ပေါ့။မြစ်တမြစ်ကိုသွားပြီးရင်နှစ်ခါရေချိုးလို့မရဘူးဆိုတာဒီချိန်ချိုးလိုက်တဲ့ကြီးကနောက်တစ်ခါကျရင်ဒီကြီးကအောက်မျောသွားတယ်။အဲ့ဒီနေရာကိုအထက်ကနေပြီးတော့ရေတစ်တွေအစားထိုးလာကြတာပဲ။ဒါကြောင့်မို့ဘုန်းကြီးတို့မြစ်တမြစ်မှာရေနှစ်ခါချိုးလို့မရဘူးလို့ဒီလိုသူ့ရဲ့ဒသနာလေးတွေကိုပြောပြသွားတာပဲ။ဘုန်းကြီးတို့ရဲ့ယုံနံသဘောလည်းဒီတိုင်းပဲ။ယုံသဘောတွေကအသက်ငယ်ငယ်ဆိုလို့ရှိရင်ဖြစ်တာကများပြီးတော့ပြက်တာကနည်းတော့ယုတ်တွေကြီးထွားလာကြတယ်။အသက်ကလေးတွေ30ကျော်40ရောက်လာတဲ့အခါပြက်တဲ့ရုပ်ကများပြီးတော့ဖြစ်တဲ့ရုပ်ကနှေးလာတော့အိုမင်းချင်းရောပြီးတော့အစာထိုးမှုတွေနေသွားတယ်။ဟောဒီယုံနံတွေကဘုန်းကြီးတို့စက္ကန့်လေးတစ်ခုအတွင်းတစ်စက္ကန့်အတွင်းလက်ဖြောက်တစ်ချက်တည်းလောက်အတွင်းမှာယုတ်တရားတွေဆိုလို့ချင်းဂရေတထောင်လောက်ဖြစ်ပြက်နေတယ်တဲ့။ဖြစ်ပြီးတော့ပြက်သွားတယ်ပြက်သွားတဲ့နေရာအစာထိုးပြီးတော့ဖြစ်လာတယ်။ဒါကြောင့်မို့ဘုန်းကြီးတို့အာသူ့ရဲ့ရုပ်ကဒီနေလဲပဲဒီတိုင်း။ငါရဲ့ခန္ဓာကိုယ်ကဒီနေလဲပဲဒီတိုင်းလို့ထင်တယ်။နှစ်ပေါင်းကြာသွားတော့တိတာသွားပါတယ်တဲ့။ဒါကြောင့်ခနာမစဲဖြစ်ပြီးတော့ပြက်နေတော့မွေးနေ့မှာကုသိုလ်လုပ်တယ်ဆိုလို့ရှိရင်ယုံနံနေရာခနာတိုင်းဖြစ်ပြက်နေတော့နေ့စဉ်နေ့တိုင်းစက္ကန့်မလဲကုသိုလ်စိတ်နဲ့နေသင့်ပါတယ်တဲ့မွေးနေ့လေးတစ်နှစ်မှာတစ်ရက်ရွေးပြီးတော့ကုသိုလ်လုပ်တယ်ကျန်တဲ့နေ့တွေအကုသိုလ်လုပ်တယ်ဆိုရင်ဒါမဖြစ်သင့်ဘူးသို့တော့ထူးထူးခြားခြားကုသိုလ်လုပ်တယ်ဆိုရင်တော့ဒါတစ်မျိုးပေါ့ကောင်းတဲ့မွေးနေ့လုံနည်းဖြစ်သွားနိုင်ပါတယ်ဒါကြောင့်ဆရာတော်ဘုရားကြီးကခနာမစဲဟိုစဲမြဲကိုလဲသေးပဲနီးခဲ့ပြီတဲ့နှစ်သက်ယုံသွားနေတဲ့နွားဟာတလန်းလှမ်းလိုက်တိုင်းနော်သူ့ရဲ့သေဖို့ရာအတွက်တလန်းหนีသွားတယ်လို့ပဲလူတွေဟာတစ်စက္ကန့်တစ်မိနစ်တစ်ရက်ကုန်တိုင်းသေဖို့ရာအတွက်တစ်စက္ကန့်တစ်မိနစ်တစ်ရက်หนีသွားပါတယ်တဲ့ယုံနံတွေကအချိန်မရွေးဖြစ်ပြက်နေပါတယ်တဲ့ဖြစ်ပြက်နေတဲ့ယုံနံတွေကိုမိမိတို့ကဝိပဿနာဉာဏ်နဲ့ရှုနိုင်မှဒါတွေဟာမြင်ပါတယ်ဒါကြောင့်မို့ကုသိုလ်ဆိုတာခဏမစဲလှုပ်တင်ပါတယ်ခဏမစဲဖြစ်ပြက်နေတဲ့အတွက်ခဏမစဲကုသိုလ်စိတ်နဲ့ကုန်လွန်စေတင်ပါတယ်လို့ဒီလိုပြောလို့ရင်ဖြစ်ပါတယ်နောက်တစ်ချက်ကဘာလဲဆိုတော့စရာမီတောင်ကိုထီလောင်သေအောင်မြိုက်တော့သည်တဲ့ဘုန်းကြီးတို့ဒီခန္ဓာကိုယ်ကြီးကစရာမီဆိုတာဒါဥပလက္ခဏာဤလို့သုံးသပ်လို့ရပါတယ်တကယ်တော့ဒီခန္ဓာကိုယ်ကြီးမှာမီးဆက်တပါအမြဲတမ်းလောင်နေတော့တာပဲတဲ့ဆရာတော်ကြီးကဘယ်လိုရေးခဲ့လဲဆိုတော့ ตุตุงางาจิตเลยาเวอุสวาจูซีชาติมีกาอภิบงเตหลอมย้ายเลยเตอภิธรรมตบอเตยายาชาติมีสว่าปริตันเนเนยาเดมีปริตันเนเนยาเดโซราพ่อนี่ดูอภิธรรมมาโลซินสิทธิ์ตะคณะตะฉะกะลีอุปัคกะลีโกขอราดาซวินชินเยเดโซราบามาไม่ติดดาอิเมลุมาซีเสียรออี้อ่ะရှင်းทาเดလူတယောက်ဟာလက်မှတ်ထိုးရတယ်။သိဖို့ရအတွက်ကြိုးမင့်ကြတယ်။ဒါလက်မှတ်ထိုးပါဆိုလို့ချင်းလက်မှတ်ထိုးရတာကတော့ဘာမှထူးဆန်းတာမဟုတ်။ဒါတိုင်းပဲလက်မှတ်ထိုးရတဲ့ပုဂ္ဂိုလ်ကဒီလက်မှတ်ထိုးပြီးရင်သူဟာကြိုးမင့်ကြပြီးသိရမယ်လို့သိနေလို့ရှိရင်လက်မှတ်ထိုးရတာဘလောက်စိတ်ဆင်းရဲစရာကောင်းတယ်။ဒီလိုပါပဲပဋိသင်္ဍနေတဲ့ခိုင်လေးကစိတ်တကနာတစ်ချက်ကလေးဥပက်ကလေးပဲဖြစ်တယ်။ဒီအချိန်လေးမှာဆင်းရဲတယ်ဆိုတာတော့မရှိဘူးပေါ့။ဒါပေမဲ့လို့ပဋိသင်္ဍနေလိုက်တဲ့တဲ့ကြိုင်နဲ့အိုပါမယ်နားပါမယ်သေပါမယ်လို့ပဋိညာခံလိုက်ရတာပဲအဲ့တော့ခုနကကျိုးမင့်ကြတဲ့ပုဂ္ဂိုလ်ကလက်မှတ်ထိုးတဲ့အချိန်မှာလက်မှတ်ထိုးပြီးတဲ့တဲ့ကြိုင်နဲ့သေဖို့ရအတွက်အဆင်သင့်ဖြစ်သွားတယ်လို့လက်မှတ်ထိုးရတာလေးကမပင်မှန်းမိမဲ့သိပြီးတော့စိတ်ဆင်းရဲမှုဖြစ်တယ်လို့ပဲပဋိသင်္ဍနေရတဲ့ဒုက္ခဟာလည်းပဲသိပြီးတော့ကြီးကျယ်ပါတယ်တဲ့ဒါကြောင့်မို့သူ့ကိုဇာတိမီလို့ခေါ်ရတယ်လောင်မြိုက်နေတာပါဇာတိမီလောင်မီဆိုရင်နောက်ကဘာဆက်ဖြစ်လဲဆိုတော့ဥဇွာကျိုးစီဇာတိမိကာဒီပုံသေးလောင်မြိုက်လေမသွေတတိဇရာမိလီရဲ့ဒီနောက်မှာကလျက်ပါဤတဲ့နောက်ကဇရာမိတွေတစ်စင်းတစ်စင်းရင့်ရင်လာတာငငယ်ရ3လသား3လလသားအရွယ်နဲ့5နှစ်သားအရွယ်မတူတော့5နှစ်သားနဲ့10နှစ်16နှစ်နောက်နှစ်30လောက်ရောက်လာရင်ရုပ်တရည်အိုတဲ့ဘက်ရောက်လာပြီနှစ်40နှစ်50ဆိုရင်ပို့ပို့ပြီးတော့အိုလာကြတာပဲဒါတွေကဘာလဲဆိုတော့ဇရာမိကလောင်နေတဲ့အတွက်ခန္ဓာကိုယ်ကြီးကပြတ်ဆုံးနေရတာပါတဲ့ကိုကတော့တတိမထားမိဘူးပေါ့အဲ့တော့ကုစွာကျိုးစီဇာတိမိကဒီနောက်မှာကက်လျက်ပါဤမကွာစီမသွေတတိဇရာမိလီဒီနောက်မှာကက်လျက်ပါဤမကွာစီရမရဏဟုတဘွားပျက်စီလောင်တိမိလီညင်းကြီးပြောင်ပြောင်အမြဲလောင်ဤတဲ့နောက်ဆုံးတော့မရဏမိလောင်လိုက်တဲ့အခါမှာအလုံးသေသွားကြတာဘာမှမကြံတော့ဘူးပေါ့လောင်ပုံလောင်အားမထင်ရှားပဲအချစ်ရာကမိဒီထ၍ဒေါသထန်ပြင်းမောဟညင်းဤတဲ့နောက်လောဘဒေါသမောဟမိဒီလောင်နေကြတာကိုလိုချင်တာတွေကိုအတင်းလိုချင်တဲ့မတရားတဲ့ဖြင့်လှုပ်တယ်လောဘဒီလောဘတွေလောင်နေတဲ့အခါမှာကိုစိတ်တိုင်းကြမဖြစ်ရင်ဒေါသအဲ့တော့လောဘဒေါသမိဒီကလည်းတဟုံဟုံတောက်နေတာပြန်ပြီးတော့ကိုကိုကိုအာယုံပြုတ်ကြည့်လိုက်ပရိသန်တွေနေတယ်အိုတယ်နားတယ်သေတယ်ဒီမိဒီကလည်းလောင်နေတယ်လိုချင်စရာရှိရင်လောဘတွေဖြစ်တယ်လောဘမိဒီစိတ်တိုင်းမကြရင်ဒေါသတွေထွက်တယ်ဒေါသမိတွေစိတ်ဆင်းရဲတယ်ဒေါသမိတွေအဲ့တော့ဘုန်းကြီးတို့လောဘဒေါသမောဟဆိုတဲ့မိတွေကလည်းပဲယုံနံသဘောကသဘောမိမိတို့အမှန်တိုင်းမသိရင်မောဟမိတွေဒီမိတွေလည်းပဲလောင်နေပါတယ်တဲ့လောင်ပုံလောင်အားမတင်ရှားပဲနှုတ်ထွားပြုမြင့်အရေးဖြစ်တော်အချစ်ရာကမိတွေထား၍ဒေါသထန်ပြင်းမောဟညင်းဤတဲ့တချို့ဆိုရင်လောဘလိုချင်လို့အကြီးတော့အဲ့တော့မရတဲ့အတွက်သေသွားတဲ့ပုံကိုယ်တွေတောင်ရှိပါတယ်မကင်းနိုင်အောင်ထုံနောင်နောင်လေးတောက်လောင်ပြီးစီတောကမိကြောင်ဝန်းနီးဘွယ်တွေထွေထွေနေတဲ့လူဘဝနေရတဲ့တတန်းမှာစီးပွားရေးပြက်လို့ဝန်းနေရငိုကြွေးရအဲ့တော့တောကမိတွေပရိဒေဝမိတွေဒုက္ခကိုဆင်းရဲတဲ့မိတွေဒေါမနတဆိတ်ဆင်းရဲတဲ့မိတွေအဲ့တော့ဒီမိတွေအမြဲတမ်းလောင်နေခံရပါတယ်တဲ့တာဝရည်ရွယ်ပြီးတော့ဆရာတော်ဘုရားကြီးကဆက်ဆိုခဲ့တာပါကဲအားလုံးလိုက်ဆိုလိုက်ဇရာမိတောင်ကိုတီလောင်တေအောင်မြိုက်တော့သည်ဒီခန္ဓာကိုယ်ကြီးကိုမီးစက်တမီတဟုံဟုံတောက်နေတာလောဘဖြစ်တဲ့လူကလောဘမီးတွေတောက်နေတာမကျေနပ်တဲ့ပုဂ္ဂိုလ်ကဒေါသမီးတွေတောက်နေတာယုံနံတဘာဝကိုအမှန်တိုင်းမသိတဲ့ပုဂ္ဂိုလ်ကမောဟမီးတွေစိတ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေကဒေါမနတမီးတွေခန္ဓာကိုယ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေကဒုက္ခမီးတွေနောက်ပြီးတော့ငိုကြွေးတဲ့ပုဂ္ဂိုလ်တွေကဥပါယတာမီးတွေအားလုံးမီးစက်တမီဟောဒီမှာအခါမလက်တောက်လောင်နေပါတယ်တဲ့အဲ့တော့ဒီခန္ဓာကိုယ်ကြီးဟာမီးဆက်တပါလောင်ခံနေရတယ်လို့ဒီလိုပြောလို့ရင်ဖြစ်ပါတယ်။နောက်အဲ့ဒီတော့ဘာလို့ရမှာလဲငြိမ်နေရမှာလား။ဝမ်းနဲ့ပူဆွေးပြီးတော့ဒီတိုင်းပဲနေရမှာလားမဟုတ်ပါဘူး။မတေရခင်သွာလန်းစဉ်ကြိုတင်ပြင်သင့်သည်တဲ့ကဲအားလုံးလိုက်စို့မတေရခင်သွာလန်းစဉ်ကြိုတင်ပြင်သင့်သည်အဲ့တော့ဒီမီးလောင်ခံနေရတဲ့ခန္ဓာကိုယ်ကြီးเนี่ยဒီတိုင်းပဲရှုံးပေးရမှာလားမဟုတ်ပါဘူးတဲ့မတေခင်မှာကိုကသွားရမယ့်လမ်းစဉ်ကိုကြိုတင်ပြီးတော့ပြင်သင့်ပါတယ်အဲ့တော့လမ်းစဉ်တွေကဘာလဲဆိုတော့ကဲလိုက်စို့ဒါနသီလဘာဝနာလမ်းသာထွင်လိမ့်မည်ဒါနသီလဘာဝနာလမ်းသာထွင်လိမ့်မည် ဒါနသီလပါဝနာဆိုတာตายရတဲ့လမ်းကိုထွင်သွားပါလိမ့်မယ်တဲ့အဲ့တော့ဒီခန္ဓာကိုယ်ကြီးမီးလောင်နေတဲ့အချိန်မှာဘုန်းကြီးတို့ခန္ဓာအိတ်တွေမီးလောင်ပြီဆိုရင်ရရပစ္စည်းဆွဲထုတ်ရတယ်လို့ပဲဒီလိုပဲခန္ဓာကိုယ်ကြီးဆက်တမီးလောင်နေတဲ့အချိန်မှာဒါနတန်နေနေများပြုရတယ်ဒါနပြုတဲ့အခါမှာပစ္စည်းချမ်းသာဖို့မလိုပါဘူးလိုအပ်တဲ့အချိန်မှာလိုအပ်တဲ့တပြည့်စည်တွေလူတယ်လိုအပ်တဲ့အချိန်မှာလိုအပ်တဲ့ဖြောရည်လေးလူတယ်ဒါလည်းပဲဒါနတရားပဲဘုန်းကြီးတို့နောက်ဘဝကြိုးပေးတယ်ဆိုတာပစ္စည်းအစုပုံကြီးလိုက်ကြိုးပေးတာမဟုတ်ပါဘူးစေတနာလေးကကံဖြစ်ပြီးတော့ကြိုးပေးတာပါကြောင်ကြီးတစ်ချောင်းဆောက်ပြီးတော့တိမ်ထောင်ချီကုန်းတယ်ဒီကြောင်ကြီးကလိုက်ကြိုးပေးတာမဟုတ်ပါဘူးဒီကြောင်ဆောက်တဲ့အချိန်မှာစိတ်စေတနာတွေကလောဘဒေါသတွေနဲ့ဂုဏ်ပကာတနာတွေနဲ့ဝန်းညံနေရင်သူ့ရဲ့စိတ်စေတနာဟာအကုသိုလ်တွေခြံရံနေတဲ့အတွက်နိဗ္ဗာန်မရောက်နိုင်ပါဘူးအဲ့မြတ်မိုးဖြစ်တဲ့ဝကမိုးဖြစ်တဲ့ကြောင်လေးဆောက်စိတ်စေတနာသိတန်ရှင်းတဲ့သာသနာရှိဖို့တန်ခါတော်ရှင်မြတ်တွေချမ်းသာစေဖို့နိဗ္ဗာန်ကိုမြင်မောပြုဖို့ကိလေသာကင်းဖို့ဒီစိတ်နဲ့လူလို့ရှိရင်နောက်ဘဝကြိုးပေးတဲ့ကအဲ့ဒီဝကမိုးထရံကကြောင်ကလိုက်ကြိုးပေးတာမဟုတ်စိတ်စေတနာတန်ရှင်းတော့ကံကောင်းပြီးတော့နိဗ္ဗာန်တည်းရောက်စေတတ်ပါတယ်တဲ့ဒါကြောင့်ဒါနဆိုတာတန်တရာသွားတဲ့အခါမှာตายရတဲ့လမ်းကိုထွင်ပါတယ်ဒါနလူတယ်နောက်ဘဝချမ်းသာပါစေလို့ဆုမတောင်းလဲပဲဒါတွေကလိုအပ်တဲ့အကျိုးပြည့်ပါတယ်ကိုဆုတောင်းရမှာကနိဗ္ဗာန်ကြည်မှန်းချက်ထားမှာလူကံပုဂ္ဂိုလ်တွေချမ်းသာစေဖို့ဒီနှစ်ချက်ပဲထားရပါတယ်။သီလဆောက်တည်တဲ့ပုဂ္ဂိုလ်တွေကျန်မာရေးကောင်းကြရတယ်။ဒါလည်းပဲသူမတောင်းလည်းပဲသီလဆောက်တည်ရဲ့သူများတသက်ချင်းရရှောင်ချင်းရအသက်ရှိတယ်။သူများတသက်ရင်အသက်တူတယ်သူမတောင်းလည်းပဲပြည့်တာပဲ။ဒါကြောင့်မို့သီလဆောက်တည်တယ်သီလလုံးကျုံတယ်ဆိုရင်တာယာတဲ့လမ်းလေးတွေနိဗ္ဗာန်မရောက်မီမှာဖြစ်ပါတယ်တဲ့။ဘာဝနာပွားလို့ချင်းစိတ်ကြည်ပြီးတော့နိဗ္ဗာန်မရသေးနဲ့အောင်အသိပညာတွေနဲ့ပြည့်စုံတယ်ကုန်းနဲ့ပြစ်ကိုခွဲခြားနိုင်တယ်ကုသိုလ်လို့ရင်ဘလို့စိတ်ထားနဲ့လို့ရင်ကုသိုလ်ဖြစ်တယ်ဘလို့စိတ်ထားနဲ့လို့ရင်အကုသိုလ်ဖြစ်တယ်လို့အသိဉာဏ်တွေကြွယ်ဝနိုင်တယ်အဲ့ဒါဘာဝနာပွားလို့ရှိရင်ตายရတဲ့လမ်းတွေကိုထွင်နိုင်ပါတယ်တဲ့ဒါကြောင့်ဒါနသီလဘာဝနာမိမိတို့အတွက်အရေးကြီးဆုံးအလုပ်တွေဖြစ်တယ်တဲ့ဒါကြောင့်ယနေ့ခမည်းတော်ကြီးကိုရည်စူးပြီးတော့ဒါနတွေလုပ်တယ်အမြတမ်းပေးဝေကြတယ်ဒါသူ့အတွက်ตายရသောလမ်းကိုထွင်ပေးလိုက်တာပဲမိမိတို့လည်းပဲဒီလိုဒါနလုပ်ပြီးအမြဝေရင်တายရတဲ့လမ်းတွေကိုဖောက်နေတယ်လို့ဒီလိုမြင်ရပါတယ်တိလာတွေဆောက်တည်တယ်တရားတွေနားတယ်အသိဉာဏ်တွေပွင့်လင်းသွားတယ်အမြတ်တမ်းပြည့်ဝလိုက်လို့ချင်းခမည်းတော်ကြီးအတွက်ตายရတဲ့လမ်းကိုမိမိတို့ကဖောက်ပေးရရောက်ပါတယ်ထွင်ပေးရရောက်ပါတယ်ကိုယ်တိုင်လည်းပဲအသိဉာဏ်တွေမြင့်တက်သွားလို့ရှိရင်ตายရတဲ့လမ်းကိုဘာဝနာတွေနဲ့ဖောက်နေတယ်လို့ဒီလိုမြင်လို့ရပါတယ်ကဲနောက်ဆုံးတစ်ခုလိုက်ဆိုလိုက်မကင်ရင်ကြီးအမြန်စီခရီးထွက်တော့မည်မကင်ရင်ကြီးအမြန်စီခရီးထွက်တော့မည်အဲ့တော့ဘုန်းကြီးတို့နိဗ္ဗာန်ထိသွားဖို့ရာအတွက်ကမော်တော်ကားတို့ယထာတို့လေယာဉ်တို့နဲ့မလုံလောက်ပါဘူးမက္ခင်ယင်ကိုစီးရပါတယ်တဲ့ဘုန်းကြီးတို့တမ္မာဝါစာတမ္မာကမ္မတတမ္မာဇီဝဆိုတဲ့သီလမက္ခင်ကနေစဉ်အမြဲတမ်းလုံခြုံနေရပါတယ်တမ္မာဝါစာလိမ်မပြောဘူးဂုံတိုက်စကားမပြောဘူးနောက်ပြီးတော့သူများတွေကြွယ်ပြောင်းအောင်မလုပ်ဘူးနောက်ပြီးတော့ကြံတန်းတဲ့ဇာတာတွေမပြောဘူးမူတာဝါဒပိတုနာဝါစာဖရုတဝါစာတံပတ်ပလာပအရေးမရဖတ်မရဇာတာတွေမပြောဘူးဆိုရင်အတ္တမဝါစာဆိုတဲ့မကင်ကိုစီးပြီးတော့နိဗ္ဗာန်သွားနေတာပါသူများကိုမှုချိုးမြချိုးပြောတယ်ကြံတန်းတဲ့ဇာတာတွေပြောတယ်ဂုံတိုက်တယ်လိန်ညာတယ်အဲ့ဒါကမကောင်းတဲ့မိစ္ဆာဝါစာဆိုတဲ့မကင်ကိုစီးပြီးတော့အပေခီးအကြီးကိုသွားနေတာလို့ဒီလိုသုံးသပ်လို့ရပါတယ်နောက်ပြီးတော့သမ္မာကမ္မန္တသူများအတ္တမတက်ဘူးသူများဥစ္စာမခုတ်ဘူးသူများရဲ့တာသမီကိုမဖြည့်ဆည်းဘူးဆိုရင်ဒါတမကမ္မတမက္ကင်ကိုစီးပြီးတော့နိဗ္ဗာန်တိခရီးနှင်နေတယ်လို့ခေါ်ပါတယ်သူများတက်တတ်တယ်စီးပွားရေးလုပ်ရင်းနဲ့သူများဥစ္စာတွေဈေးရောင်းရင်းနဲ့လှက်ပတ်ပြီးတော့ခိုးတယ်သူများတာမယားကိုအခွင့်သားတိုင်းစော်ကားတယ်ဒါမျိုးပုံစံတွေအားလည်းပဲဘုန်းကြီးတို့မကောင်းတဲ့မက္ကင်ကိုစီးပြီးတော့အပင်ငရဲကိုခရီးနှင်နေတာလို့ဒီလိုခေါ်ရပါတယ်နောက်တမ္မာအာဇီဝအတမွေးဝမ်းကြောင်းနဲ့ဆက်ပြီးတော့ငတ်တရင်သေးပြီငါသူများတမတက်ဘူးသူများတက်ပြီးတော့ငါအတမွေးဝမ်းကြောင်းမလုပ်ဘူးငတ်တရင်သေးပြီသူများဥစ္စာမဟုတ်မတရားမလုပ်ဘူးသူများတာမယားကိုငါမကျူးလွန်ဘူးနောက်ပြီးတော့လိန်ညာပြီးတော့ငါအတမမွေးဘူးနောက်ပြီးတော့မဟုတ်တဲ့စကားတွေပြောပြီးတော့ကြံကြံတန်တန်ပြောရမယ့်လုပ်တွေနဲ့လုပ်ပြီးတော့ငါအတမမွေးဘူးဆိုရင်တမ္မာအာဇီဝမက္ကင်နေစီးပြီးတော့နိဗ္ဗာန်ဆိုတဲ့ခရီးကိုနှင်းနေတာပါဒီလိုမှမဟုတ်ပဲနဲ့ကိုယ့်ရဲ့သားသမီးတွေဝမ်းရည်အတွက်အသက်မွေးဝမ်းကြောင်းအတွက်သူများတက်တက်တာလိန်ညာပြောတာမဟုတ်တာတွေပြောတာကြံကြံတန်တန်ပြောတာနောက်ပြီးတော့ကာမိတုမိစ္ဆာသာရပြည်တန်စာတွေနဲ့အသက်မွေးတာဒါတွေဆိုလို့ရှိရင်တော့မိစ္ဆာမက္ကင်ကိုစီးပြီးတော့အပေခရီးသွားနေတာပါတဲ့ဒါကြောင့်ဘုန်းကြီးတို့ဒါကသီလမက္ကင်တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပမက္ကင်ကတော့တရားရှုမှတ်တဲ့အခါမှာဘုန်းကြီးတို့အာယုံမှာဥတည်ပြီးတော့ပေးနေတာကတမ္မာသင်္ကပ္ပမက္ကင်အမှန်တရားရုပ်သဘောနံသဘောတွေကိုမြင်နေတာကတမ္မာဒိဋ္ဌိနမက္ကင်ဒါပညာမက္ကင်သ တမဝါယာမစူးစားနေတာကြောင်းကြဆိုင်နေတာတရားရှိမှတ်တဲ့ကတမဝါယာမမှတ်ခင်တမတတိဖောင်းလာရင်ဖောင်းနေပိန်လာရင်ပိန်နေဝင်လေးရဲ့အစလဲဆုံးထွက်လေးရဲ့အစလဲဆုံးတတိယနေတာဒါတမတတိမှတ်ခင်တမသမိတ်ဆိုတာတည်ကြည်သွားတာကိုတမသမารီမှတ်ခင်အဲ့ဒီလိုမှတ်ခင်ရှစ်ပါးပြည့်စုံပြီဆိုရင်နိဗ္ဗာန်ကိုခီးနှင်းနေတာပါတဲ့ဒါကြောင့်ဘုန်းကြီးတို့ယနေ့ရက်လယ်မှာလာရောက်ပြီးတော့ကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များအားလုံးဟာအဲ့ဒီလိုမက္ခင်ရှစ်ပါးဆိုတဲ့ရှင်ကိုစီးပြီးတော့နိဗ္ဗာန်ကိုခီးနှင်နိုင်မှလူဖြစ်ရာကျိုးနဲ့မယ်လို့ဒါလေးကိုဘုန်းကြီးကတတိပေးလို့ပါတယ်။ဒါကြောင့်မိမိတို့အသက်ရှင်ခွင့်ရတဲ့အတွင်းခုလည်းပဲဝိပဿနာလုပ်တွေလုပ်ပြီးတော့မက္ခင်ရင်မစီးရသေးတော့ညာလည်းပဲတစ်ချိန်မှာတော့ဒီမက္ခင်ရင်ကိုစီးပြီးတော့ငါတို့နိဗ္ဗာန်တည်သွားမယ်လို့အာယုံပြုနိုင်ကြပါစေ။ဒါတော့ဆိုရင်ဘုန်းကြီးပြောတယ်တံဝေကဓမ္မလင်္ကာတရားစကားပြီးသွားပါပြီတဲ့။ဒါကြောင့်ဒီတရားစကားလင်္ကာလေးတွေကိုနာယူပြီးတော့ဒါနသီလဘာဝနာတွေကိုစီကိုစီလုပ်ပြီးတော့ကြိုးစားပြီးတော့မက္ကင်ရင်ပြန်တော်ဖြင့်နိဗ္ဗာန်တည်ဟုသောနေပြီတော်သို့ကိုစီကိုငါအရောက်လှမ်းနိုင်ကြပါစေကုန်တည်း။ကဲအလုံးခမီးတော်ကြီးနဲ့တကွာအလုံးကိုအမြဝေမယ်နိဗ္ဗာန်ရောက်ကြောင်းဖြစ်ပါစေသို့ရည်စေချာမယ်ကဲအလုံးလိုက်စို့